Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ VOA American တန်ရက်2015ခုနှစ်အောက်တိုဘာလ10ရက်ကြာသပတေးနေ့ည9နာရီကနေ10နာရီထိအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ line meter 24 25 32 50နဲ့ line lab meter 190တို့ကနေဖမ်းယူနိုင်နိုင်ပါပဲရှင်။ကျမခွန်ညိုပါခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင
်မင်္ဂလာညချမ်းပါခင်ဗျာဒီကနေ့ညပိုင်းသတင်းတွေကိုမက်ခင်ဖြူထွေးနဲ့ကျွန်တော်ကြော်ကြော်သိမ်းကြည့်ကြပါပါကွန်ဒူးစ်က MSF စီဝန်တိုက်ခတ်ခံရပြီးတဲ့နောက်လူပေါင်း33ယောက်ပျောက်နေကြုံပဲလို့ MSF အဖွဲ့ကပြောပါတယ်မြန်မာနိုင်ငံရွေးကောက်ပွဲကာလအတွင်းအမေရိကန်နိုင်ငံသားခီးသွွားတွေအထူးသတိထားဖို့နိုင်ငံရေးဌာနကသတိပေးချက်ထုတ်ပြန်ထားပါတယ်2015ခုနှစ်စာပေဆိုင်ရာနိုဘယ်ဆုကိုဘယ်လာရုစ်နိုင်ငံသူဆန္ဒစင်သမားချီးမြှင့်ခံရပါတယ်ဒီသတင်းတွေပါဝင်တခြားနိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းကြားပါမယ်ခင်ဗျာ
ဒီနေ့ညသတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေထဲမှာတော့ NRA အနိုင်ရရင်အစိုးရအဖွဲ့ကိုသူပဲဦးဆောင်သွားမယ်ဆိုတဲ့ဒေါက်တာဆန်းစုကြည်ရဲ့ပြောကြားချက်နိုင်ငံရေးပြက်လုံးထုတ်ဖို့တဲ့ရွေးကောက်ပွဲကိုပြည်သူတွေပိုးပြီးတော့စိတ်ဝင်စားအောင်အားပေးခြင်းနဲ့ဆိုတဲ့မန္တလေးကနာမည်ကြီးလူရှင်တော်တဦးရဲ့ပြောပြချက်နဲ့အတူအစိုးရနဲ့တိုက်ပွဲတွေပြန်ပြစ်နေတဲ့ကရင်လက်နက်ကိုင်အဖွဲ့ကတော့အခုလိုပြောပါတယ်
ရည်ရွယ်ချက်အရဆက်စပ်ပြီးတော့တပ်ဖွဲ့ကနေဖက်နဲ့ချက်ဖက်နဲ့ထုံးနဲ့ဆိုလို့ရှိရင်အဲ့ဒါသူကောင်းတယ်နဲ့မကိုက်ဘူးလေ
TKBA ကထုတ်ပယ်ခံထားရတဲ့ဘုံမှုစော့စမ်းအောင်ရဲ့ပြောပြချက်ပါရှင်။ဒါနဲ့အတူကချင်ဒေသဘက်ကစီရေးတင်းမာနေတဲ့အခြေအနေတွေကိုလည်းနောက်ပိုင်းမှနှာစင်ရမှာဖြစ်ပါတယ်။ဒီလိုသတင်းဆောင်မတွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မက်ခင်ဖြူထွေးတို့ကကြီးညာပေးကြပါမယ်ရှင
်။စီးရီးယားနိုင်ငံမှာရုရှားကစီရေးလုဆောင်မှုတွေစိုးရိမ်ဝင်တိုးမြင့်လာတဲ့ပေါ်မြောက်အတ္တလန္တိတ်စာချုပ်နေတိုးဖွဲ့အကြီးအကဲကဖြစ်တင်ဝေဖန်လိုက်ပါတယ်။စီးရီးယားသဘုံတွေကိုရုရှားကလေကြောင်းကနေတိုးမြင့်တိုက်ခိုက်နေတဲ့ဒစီတစ်ပိုင်းဖြစ်ပဲထင်းတုံးကြီးတွေနဲ့ပြစ်ခတ်တက်ခိုက်ခဲ့ပြီးနောက်ပြန်မှာပဲနေတိုးကြီးကပြောတာပါနေတိုးကော်ဝေးဝင်ကြီးတွေရဲ့အစည်းအဝေးတစ်ခုကိုတက်ဖို့ဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲလ်စ်မြို့ကိုဒီကနေ့ရောက်လာချိန်မှာယန်းစတိုတန်ဘတ်ကပြောတာဖြစ်ပါတယ်ဆီးရီးယားပြည်တွင်းစစ်မှာရုရှားရဲ့ဝင်ရောက်ဆက်ဖက်မှုကအစည်းအဝေးမှာအဓိကဆွေးနွေးတဲ့အကြောင်းအရာဖြစ်မယ်လို့ခန့်မှန်းကြပါတယ်ဆီးရီးယားကိုလေကြောင်းကတက်ခိုက်တာမှာပါဝင်နေတဲ့ရုရှားတိုက်လေယာဉ်တွေဟာဒီသတင်းပတ်တွင်တူရကီလေပိုင်နက်တဲကိုချိုးဖောက်ဝင်ရောက်ခဲ့တယ်ဆိုတဲ့သတင်းကြောင့်ဒီကိစ္စကပိုပြီးအရေးကြီးလာနေတာပါတူရကီဟာအမေရိကန်ပြည်ထောင်စုရဲ့စစ်ဖက်မဟာမိတ်နိုင်ငံတစ်ခုဖြစ်ပါတယ်နေတိုးအဖွဲ့ဟာအစင်းသိရှိနေပြီးတူရကီနိုင်ငံအပါအဝင်မဟာမိတ်တွေအားလုံးကိုဘယ်လိုချင်းချောက်မှုမျိုးတွေကနေမဆိုကာကွယ်နိုင်စွမ်းရှိတယ်လို့စတိုတန်ဘတ်ကပြောပါတယ်။နေတိုးအဖွဲ့ရဲ့စွမ်းရည်လှုပ်ဆောင်နိုင်စွမ်းတွေကိုတိုးမြှင့်ထားပြီးတူရကီနိုင်ငံနဲ့တောင်ပိုင်းဒေသတွေစီအပါအဝင်တပ်ဖွဲ့တွေလှုပ်ဖို့နေတိုးအဖွဲ့ကလှုပ်ထားပြီလို့သူကဆိုပါတယ်။ဆီးရီးယားမှာရုရှားအနေနဲ့ပြည်သူ့ဘောဆောင်ခန့်ကန်တာကနေပါဝင်မှုသူတိုက်တွန်းထားကြောင်းနေတိုးအဖွဲ့ကဝေးဝင်ကြီးများစီဝေးပြီးမှစတိုတန်ဘတ်ကသတင်းတောက်တွေကိုပြောပါတယ်။
ဆော်ဒီအာရေဗျာဥဆောင်တဲ့ညွန်ပေါင်းတပ်ဖွဲ့ကပစ်တာလို့တန်တရားရှိတဲ့လေကြောင်းတိုက်ခိုက်မှုတစ်ခုအီမီနိုင်ငံကမင်္ဂလာဆောင်တစ်ခုကိုထိမှန်သွားတယ်လို့မျက်မြင်တွေ့သူတွေနဲ့တာဝန်ရှိသူတွေကပြောပါရယ်ဒီဖြစ်ရဲ့ကြောင့်လူ15ယောက်ထက်မနည်းသေဆုံးပြီး25ယောက်ထက်မနည်းဒဏ်ရာရခဲ့ပါရယ်ဒါမာပြည်နယ်ဆန်ဘန်ဒေသကအိမ်တလုံးပုံထူးနေကတိုက်ခိုက်ခံခဲ့ရတာပါအဲ့ဒီဒေသကိုရှီယာဟူသီတပုံတွေကထိန်းချုပ်ထားတာဖြစ်ပြီးညွန်ပေါင်းဖွဲ့ကဘုံကျဲတိုက်ခိုက်နေတာလားအတော်ကြားနေပါပြီဆော်ဒီအာရေဗျာနိုင်ငံရီယတ်မြို့အခြေစိုက်ညွန်ပေါင်းဖွဲ့ကတော့ဒီဖြစ်ရဲ့နဲ့ပတ်သက်ပြီးမှတ်ချက်တစ်ခုမှမပေးသေးပါဘူးယမန်နိုင်ငံမှာလူအသေးပြောက်များတဲ့တိုက်ခိုက်မှုတွေကိုညွန့်ပေါင်းဖွဲ့ကလုပ်ခဲ့တယ်လို့ချိန်များစွာဆွတ်ဆွဲပြောဆိုခံထားပါရယ်6လကြာလာပြီဖြစ်တဲ့လေကြောင်းတိုက်ခိုက်မှုတွေအတွင်အရက်သား1100တိစုံရပြီလို့ကုလသမဂ္ဂကပြောပါရယ်ညွန့်ပေါင်းဖွဲ့ကမင်္ဂလာဆောင်တစ်ခုကိုပြစ်မှတ်ထားတိုက်ခိုက်တယ်လို့ဆွတ်ဆွဲခံရတာဒါဟာ10ရက်အတွင်းမှာဒုတိယအကြိမ်ဖြစ်ပါရယ်စက်တင်ဘာလ28ရက်နေ့ကပင်လယ်နီကဲယူရန်နာမှာမင်္ဂလာဆောင်တစ်ခုကိုတိုက်ခိုက်တာကြောင့်လူပေါင်း130ကျော်တိစုံရတဲ့ဖြစ်ရဟာသူတို့နဲ့မဆိုင်ဘူးလို့ညွန့်ပေါင်းဖွဲ့ကညင်ထားပါရယ်အဲ့ဒီဖြစ်ရဟာရေမြေမှာပြိပကစဖြစ်ကလေးကဆိုရင်တကြိမ်တည်းနဲ့လူအများဆုံးသေဆုံးရတဲ့ဖြစ်ရပါဆော်ဒီအာရေဗျာဥဆောင်ပြီးတခြားအာရဗ်9နိုင်ငံပါဝင်တဲ့ညွန့်ပေါင်းအဖွဲ့ကိုအမေရိကန်ပြည်ထောင်စုကထောက်ခံထားတာပါရှင
်အာဖဂန်နစ္စတန်နိုင်ငံကွန်ဒူးစ်မြို့မှာနေစည်းမထဆရာဝန်များအဖွဲ့ MSF ကဖွင့်လှစ်ထားတဲ့စည်းရုံးကိုအမေရိကန်ကဘုံကျဲတက်ခိုက်ခဲ့ပြီးတာရဲ့နေငယ်ကြပြီးချင်းလူပေါင်း33ယောက်ပျောက်နေလို့မဲ့လို့ MSF အဖွဲ့ကပြောပါတယ်အဲ့တိုက်ခိုက်မှုကြောင့်လူ22ဦးလည်းသေဆုံးခဲ့ပါတယ်ပျောက်ဆုံးနေသူတွေက9ဦးဟာလူနာတွေဖြစ်ပြီး24ယောက်ကဝန်ထမ်းတွေဖြစ်တယ်လို့ MSF ကပြောပါတယ်စည်ယုံထဲမှာနောက်ထပ်တည်ဆုံသူတွေကိုတွေ့ရနိုင်ပေမဲ့ကွန်ဒူးစ်မှာလုပ်ငန်းတွေကိုရပ်ဆိုင်လိုက်ပြီးတဲ့နောက်စည်ယုံနဲ့ပြန်ဝင်ခွင့်ရဖို့စောင့်နေတယ်လို့ပြောပါတယ်။ပြီးခဲ့တဲ့စနေနေ့ကလေကြောင်းကနေတိုက်ခိုက်ခံရပြီးတဲ့နောက်ကွန်ဒူးစ်ကလုပ်ငန်းတွေကို MSF ကရပ်ပလိုက်တာပါ။တိုက်ခိုက်မှုအပေါ်ဂျနီဗာသဘောတူညီချက်တွေအရတိကျလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုလုပ်ဖို့ MSF ကတောင်းဆိုထားပါတယ်။အဲ့ဒီတိုက်ခိုက်မှုနဲ့ပတ်သက်ပြီးဗိုလ်ဒူးနေတုန်းကတော့သမ္မတဘရက်အိုဘားမားက MSF အဖွဲ့ကိုတောင်းပန်လိုက်ပါတယ်။ဒီဖြစ်ရမှာအမာရင်ရှိခဲ့ပြီးအမေရိကန်မှာတာဝန်ရှိတဲ့အကြောင်းဘာဖြစ်ခဲ့လဲဆိုတော့ကိုတိကျသိရအောင်လုပ်ဖို့မစ္စတာအိုဘားမားကတိတ်ကိုဇေယျထက်သန်ပါကြောင်းမစ္စတာပြောရေးဆိုခွင့်ရှိသူမစ္စတာဂျော့ချ်အာနက်စ်ကပြောပါတယ
်ဂျော်ဒန်ပြည်နောက်ဘက်ကမ်းမှာပါလက်စတိုင်းတွေနဲ့အစ္စရေးလုံခြုံရေးတပ်ဖွဲ့တွေကြားဒီကနေ့ပြည်ပခါတွေထပ်ဖြစ်ပါတယ်အကြမ်းဖက်မှုတွေရပ်တန့်စေဖို့လုံခြုံရေးဆိုင်ရာဆောင်ရွက်ချက်အစ်စ်တွေအစ္စရေးဘက်ကချမှတ်ထားတဲ့ကြားမှာပဲနောက်ထပ်ဒါနဲ့တိုက်ခိုက်မှုတစ်ခုလည်းထပ်ဖြစ်ပါတယ်အစ္စရေးဘာသာရေးဆိုင်ရာ ရရှိပါចောင်းသားတူဟာရှေ့ဂျေရုဆလင်လမ်းမကြီးတစ်ခုပေါ်ကယထာဘုဒ္ဓယုံတစ်ခုနားမှာအသက်15နှစ်အရွယ်အာရဗ်လူငယ်တူကဓာတ်နဲ့ထူရောက်ကိုခံရတဲ့အတွက်စိုးရိမ်ရတဲ့အခြေအနေမှာရှိတယ်လို့ Israel Seven နဲ့ရဲတပ်ဖွဲ့တာဝန်ရှိသူတူကပြောပါတယ်ဓာတ်နဲ့ထူရဲလို့ဆိုသူကိုဖမ်းထားပြီလို့လည်းသူတို့ကပြောပါတယ်တင်းမာမှုတိုးလာနေတဲ့ကြားကအခုဖြစ်ဟာဒီသတင်းပတ်အတွင်းအကြမ်းတိုက်ခိုက်ကျန်းဖတ်တိုက်ခိုက်မှုတွေထဲမှာတော့နောက်ဆုံးဖြစ်ပေါ်လာတဲ့ဖြစ်ရပဲဖြစ်ပါတယ်အထူးသဖြင့်တော့မွတ်စလင်တို့ကအယ်အက်ဆာဘလီအဖြစ်ကိုးကွယ်ပြီးဂျူးတွေက Mount ဘုရားကျောင်းလို့ခေါ်တဲ့အရှိဂျေရုဆလင်ကဘာသာရေးအထွတ်မြတ်နေရာနဲ့ပတ်သက်ပြီးတော့အကြမ်းဖက်မှုတွေတိုးလာနေတာပါအကြမ်းဖက်မှုတွေကြောင့်အခုချိန်ထိဆိုရင်အစ္စရေးနိုင်ငံသား၄ဦးနဲ့ပါလက်စတိုင်းလူမျိုး၅ဦးတို့သေဆုံးခဲ့ရပြီးပါပြီဒီအခြေအနေကြောင့်ဒီသတင်းပတ်အထွတ်မှာသွားဖို့စီစဉ်ထားတဲ့ဝန်ကြီးမြစ်ချုပ်ဒီဘန်ဂျမင်နတယာဟုရဲ့ဂျာမနီနိုင်ငံခီးစင်ကိုပဲဖြတ်လိုက်ရပါတယ်ရှင်
Bio American တန်ညာဘက်မြန်မာဘာသာအစီအစဉ်ညာပိုင်း9နိုင်ကနေ10နိုင်အစီအစဉ်မှာတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 93239လိုင်းဒိုမီတာ51 kHz 5885စနီတန်နူးနေမှာလိုင်းလိုက်မီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီဝေကနေကြာသပတေးညဘက်သတင်းများကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။မြန်မာနိုင်ငံမှာနိုဝင်ဘာလ10ရက်နေ့ကျင်းပမယ်လို့ကြေညာထားတဲ့ရွေးကောက်ပွဲတွေကြောင့်မြန်မာနိုင်ငံစီခီးသွားမဲ့အမေရိကန်နိုင်ငံသားတွေကိုအမေရိကန်နိုင်ငံသားဌာနကအောက်တိုဘာလ9ရက်နေ့ဇွဲနဲ့တတိပြေးချက်ထုတ်ပြန်ထားပါတယ်။ရွေးကောက်ပွဲမတိုင်ခင်ရွေးကောက်ပွဲကာလနဲ့ရွေးကောက်ပွဲပြီးတဲ့နောက်ပိုင်းလုံခြုံရေးအခြေအနေကိုအထူးသတိထားပြီးစောင့်ကြည့်ကြဖို့အမေရိကန်နိုင်ငံသားတွေကိုတိုက်တွန်းထားပါတယ်။ခရီးသွားသူတွေအနေနဲ့ရွေးကောက်ပွဲကာလအတွင်းမှာအခက်အခဲဖြစ်တာတွေဒါမှမဟုတ်အဆင်မပြေတာတွေကြုံရနိုင်တာကိုသတိပြုမိကြတယ်လို့နိုင်ငံသားဌာနကထုတ်ပြန်ထားပါတယ်။အခုခီးသွွားတတိပြည့်ချက်ဟာဒီဇင်ဘာလ20ရက်နေ့ကျမှတက်တန်းကုန်ဆုံးပါပါ။ရွေးကောက်ပွဲကာလအတွင်းမှာလူမျိုးရေးပိုင်းကိုအထူးတတိထားတင်ပြီးနိုင်ငံရေးစုဝေးပွဲတွေ၊မဲယုံတွေ၊ဆန္ဒပြပွဲတွေနဲ့ဘယ်လိုလူစုလူဝေးမျိုးကိုမဆိုရှောင်ရှားတဲ့လို့တိုက်တွန်းထားပါတယ်။ပဋိမဉ္ဇဉ်အခြေအနေမျိုးတွေဟာကြိုတင်တတိပြည့်ချက်မရှိဘဲဖြစ်လာနိုင်ပြီးဘေးကရပ်တည်သူတွေကိုအန္တရာယ်ဖြစ်စေနိုင်တယ်လို့လည်းဆိုပါတယ်။ကိုယ်တိုင်ရဲ့လူမျိုးရေးစီစဉ်ကိုပြန်သုံးသပ်ဖို့၊ကိုယ်ပတ်ဝန်းကျင်ကိုအမြဲတတိထားဖို့နောက်ဆုံးအခြေအနေတွေကိုသတင်းဌာနတွေကနေပြန်ဆောင်ကြည့်ဖို့လည်းတိုက်တွန်းထားပါတယ်။ရွေးကောက်ပွဲကာလအတွင်းနိုင်ငံတော်မှမြန်မာအနာဘယ်တွေကလူမျိုးရေးကိုတိုးမြှင့်နိုင်ခြင်းရှိတယ်လို့လည်းသတိပေးပါတယ်။လက်ရှိအချိန်မှာတော့ရွေးကောက်ပွဲနဲ့ဆက်စပ်တဲ့အကြမ်းဖက်မှုတွေဖြစ်လာရင်အမေရိကန်နိုင်ငံသားတွေကိုရည်ရွယ်ပိတ်မှတ်ထားလာမယ်လို့ယုံကြည်လောက်ဆရာအကြောင်းမရှိသေးဘူးလို့အမေရိကန်နိုင်ငံရေးဌာနကထုတ်ပြန်ထားပါတယ်
။2015ခုနှစ်အတွက်စာပေဆိုင်ရာနိုဘယ်ဆုကိုဘယ်လာရုရှ်နိုင်ငံသူစာနယ်ဇင်းသမားဆက်ဗတ်လာနာအလက်ဆီဗစ်ကိုဆွီဒင်နိုင်ငံစတော့ဟ ோம் မြို့အခြေစိုက်နိုဘယ်ဆုရွေးချယ်ရေးကော်မတီကချီးမြှင့်လိုက်ပါတယ်။သူရဲ့အတန်မျိုးစုံပါတဲ့ရေးသားချက်တွေကြောင့်မိမိတို့ခေတ်ကာလရဲ့ခံစားရမှုနဲ့ရေးစွမ်းတက်တီတို့အတွက်ထင်ရှားတဲ့သာရကတစ်ခုဖြစ်တာကြောင့်အခုလိုရွေးချယ်တာဖြစ်တယ်လို့ဆုရွေးချယ်ရေးကော်မတီကပြောပါတယ်။ Alexievich ဟာယူကရိန်းနိုင်ငံကရှာလိုပိုင်းနျူကလ িয়ার ဆက်ယုံမော်တော်တဆဖြစ်ရရဲ့လူသားအပေါ်တိုက်ရိုက်မှုနောက်အာဖဂနစ္စတန်စစ်ပွဲဆိုဗီယက်နဲ့ဆိုဗီယက်လွန်ကာလသမိုင်းကြောင်းတွေနဲ့ပတ်သက်ပြီးစာအုပ်တွေကိုရေးသားခဲ့တဲ့သူပါ။သူရဲ့ရေးသားချက်တွေဟာဗဇက်ပြောရာဇဝင်နဲ့ကိုယ်တိုင်တွေ့ကြုံခဲ့ရသူတွေရဲ့အမြင်တွေအပေါ်အထူးအခြေပြုပြီးတော့ရေးသားထားတာပါ။အခုနိုဘယ်ဆုဟာသူရထားမှုတဲ့ဆုအများပြားထဲမှာနောက်ဆုံးရလိုက်တဲ့ဂုဏ်သိက္ခာအကြီးမားဆုံးဆုဖြစ်ပါတယ်။2015ခုနှစ်အတွက်နိုဘယ်ငြိမ်းချမ်းရေးဆုကိုတော့တောက်ကြနေမှာကြေညာဖို့ရှိပြီးလောလောဆယ်တစ်ပေးနေသူ10ဦးထဲမှာဂျာမနီဝန်ကြီးချုပ်အန်ဂလာမာခဲလ်ကထိတ်ဆုံးမှရှိနေပါတယ်။1960ပြည့်နှစ်တွေကတည်းကတောင်အမေရိကတိုက်မှာဖြစ်နေခဲ့တဲ့စစ်ပွဲတွေရက်သွားဖို့သဘောတူညီချက်ရအောင်လုပ်နိုင်ခဲ့တဲ့လက်ရှိကိုလံဘီယာသမ္မတဟူဝန်မန်နူအယ်ဆန်တိုစ်ကဒုတိယလိုက်နေပြီးတော့ရုရှားဆိုရကိုဝေဖန်ရေးသားတဲ့သတင်းစာနိုဗယာဂဇက်တာရဲ့အက်ဒီတာချုပ်ဒီမီထရီမူရတ်တော့ဖ်ကတတိယလိုက်နေပါတယ်။ပုံရံမင်းကြီးဖရန်စစ်ကတော့နံပါတ်6နေရာမှာရှိပါတယ်ရှင်
။ကမ္ဘာဘောလုံးအဖွဲ့ချုပ် FIFA ရဲ့လက်ရှိဥက္ကဋ္ဌဆက်ဘလက်တာနဲ့သူ့နေရာမှာဆက်ခံဖို့အလားအလာရှိနေသူတွေကို FIFA ရဲ့ကိုကျင်းသိက္ခာဆိုင်ရာကော်မတီကတာဝန်ကနေရပ်ပေါင်း90ကြာဆိုင်းငံ့ထားလိုက်ပါတယ်။ဘလက်တာနဲ့ဥရောပဘောလုံးအဖွဲ့ချုပ် UEFA အကြီးအကဲမီရှယ်ပလာတီနီတို့ကိုကော်မတီကဒီကနေ့မှာအခုလိုအရေးယူလိုက်တာပါ။2012ခုနှစ်မှာပလာတီနီကိုဒေါ်လာ2တန်းပေးခဲ့တဲ့ကိစ္စနဲ့ပတ်သက်လို့ဆွစ်ဇာလန်ဆိုရရှိနေတွေကဘလက်တာအပေါ်ရာဇဝတ်ကြောင့်စုံစမ်းစစ်ဆေးမှုတစ်ခုဖွင့်ခဲ့ပြီးသတင်းနှစ်ပတ်မပြည့်ခင်မှာပဲအခုလိုသူတို့ကိုယာရုကနေဆိုင်းငံ့ထားလိုက်တာပါဘလက်တာအနေနဲ့အခုအချိန်မှာဘယ်လိုနည်းလမ်းမျိုးနဲ့မှအဖွဲ့အစည်းကိုကိုစားပြုခွင့်မပေးဘူးလို့ FIFA ကပြောပါတယ်ကော်မတီဟာဘလက်တာကိုအထောက်အထားတင်ပြခွင့်မပြုတဲ့အတွက်ကိုစည်းကမ်းကိုကိုယ်တိုင်လိုက်နာဖို့ပြက်ကွက်တယ်လို့ဘလက်တာရဲ့ရှေ့နေတွေကပြောပါတယ်ဆွစ်ဇာလန်အစိုးရရှိနေချုပ်ကအကင်တွယ်နေတဲ့အမှုအပေါ်နားလည်မှုလွဲမှားချက်ကိုအခြေခံပြီးအခုလိုယာရုကဆိုင်းငံ့တာဖြစ်တယ်လို့လည်းရှေ့နေတွေကပြောပါတယ်။အာဖရိကဘောလုံးဖွဲ့ချုပ်ရဲ့အကြီးအကဲဖြစ်ကာလာရှေချာလှုပ်ဆောင်လာတဲ့အစ္စာဟာယာဒူးက FIFA ရဲ့ယာယီဥက္ကဋ္ဌဖြစ်တာဝန်ယူထားမှာပါ။ဟာယာဒူးဟာလည်းလက်မှတ်ခံနိုင်တဲ့အပြုအမူတွေတခါတော့ကနိုင်ငံတကာအိုလံပစ်ကော်မတီ IOC ကနေပြစ်တင်ချိန်မုံနာကိုခံထားရဘူးပါတယ်။
အမေရိကန်ကကျူးဘားနိုင်ငံပေါ်ချမှတ်ထားတဲ့ကုန်သွယ်ရေးဆိုင်ရာပိတ်ဆို့အရေးယူမှုကိုရုတ်သိမ်းရင်းနဲ့နှစ်နိုင်ငံကြားစီးပွားရေးပူးပေါင်းဆောင်ရွက်မှုမြင့်တင်ရေးတို့အတွက်ပူးပေါင်းလှုပ်ဆောင်မှုကျူးဘားနဲ့အမေရိကန်တို့သဘောတူလိုက်ပါတယ်။ကျူးဘားပြည်ပကုန်သွယ်ရေးနဲ့ရင်းနှီးမြှုပ်နှံမှုဆိုင်ရာဝန်ကြီးနဲ့အမေရိကန်ကူးသန်းရောင်းဝယ်ရေးဝန်ကြီးတို့ကျူးဘားနိုင်ငံဟာဗာနာမြို့တော်မှာတွေ့ဆုံဆွေးနွေးပြီးသဘောတူညီလိုက်ကြတာပါ။အမေရိကန်ကူးသန်းရောင်းဝယ်ရေးဝန်ကြီးပန်နီဖရစ်ကာဟာနိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီပြင်းရင်ကျူးဘားနိုင်ငံကိုသွားရောက်တဲ့ဒုတိယမြောက်အမေရိကန်အစိုးရအဖွဲ့ဝင်ဖြစ်ပါတယ်။ကျူးဘားနိုင်ငံပေါ်ဆယ်စုနှစ်ပေါင်းများစွာကုန်သွယ်ရေးပိတ်ဆို့ထားတာဟာနှစ်နိုင်ငံအကြားစီးပွားဆက်ဆံရေးမှာအဓိကအတားအဆီးဖြစ်တယ်လို့ကျူးဘားပြည်ပကုန်သွယ်ရေးနဲ့ရင်းနှီးမြှုပ်နှံမှုဆိုင်ရာဝန်ကြီးရော်ဒရီဂိုမယ်မီယာကာဒီယက်စ်ကဆွေးနွေးပွဲအတွင်းပြောပါရယ်ကုန်သွယ်ရေးပိတ်ဆို့မှုကိုအပြည့်အဝရုပ်သိမ်းမှုအမေရိကန်ကွန်ဂရက်စ်လွှတ်တော်ရဲ့အတည်ပြုချက်လိုပေမဲ့သမ္မတဘရက်အိုဘားမားအစိုးရအဖွဲ့အနေနဲ့အုပ်ချုပ်ရေးပိုင်းမူပေါင်းတွေအတွင်းကနေတချို့မူဝါဒရေးရာတွေကိုရှော့ပေါ့ပေးနိုင်တယ်လို့ကျူးဘားဝန်ကြီးကပြောပါရယ်အခုချိန်ကျူဘာခီးစင်ဟာကျူဘာမှာကုန်သွယ်ရေးအခြေအနေနဲ့ယင်းနှိမ့်နှံမှုဝင်ကျင်တွေကိုစူးစမ်းလေ့လာဖို့ဖြစ်တယ်လို့အမေရိကန်ဝန်ကြီးဖရစ်ကာကပြောပါရယ်ရှင်
။ဩစတြေးလျနိုင်ငံကကားပိုင်ရှင်တွေအနေနဲ့ကာဗွန်တန်းငွေထိုးလွှတ်မှုဆိုင်ရာမလျော်မကန်လုပ်တဲ့အရှုပ်တော်ပုံထဲမှာသူတို့စီးနေတဲ့ကားတွေလည်းပါနေတယ်ဆိုတာကိုသိလာရပြီးတဲ့နောက် Volkswagen ကုမ္ပဏီဟာဩစတြေးလျမှာတရားစွဲခံရမယ့်အလားအလာနဲ့ရင်ဆိုင်နေရပါတယ်။ Volkswagen, Audi နဲ့ Skoda ကားစင်းရေ9000ကျော်မှာကာဗွန်တန်းငွေထိုးလွှတ်မှုပြဿနာရှိနေတယ်လို့ယူဆထားကြပါတယ်။အမေရိကန်ပြည်ထောင်စုမှဒီအရှုပ်တော်ပုံပေါ်ခဲ့ပြီးတဲ့နောက်တရိန်နှစ်ပတ်ကျော်ကြာမှ Volkswagen ကုမ္ပဏီကြီးကသူတို့မယုံမသားလုပ်ထားတာကိုဝန်ခံခဲ့တာဖြစ်ပါတယ်။ EU ဥရောပသမဂ္ဂရဲ့တရားရေးဝန်ကြီးတွေနဲ့ပြည်ထောင်ဝန်ကြီးတွေကဒီကနေ့ Luxembourg မှာတွေ့ဆုံပြီးဥရောပနိုင်ငံတွေရင်ဆိုင်နေရတဲ့ရွှေ့ပြောင်းဒုက္ခသည်တွေအရေးနဲ့ပတ်သက်လို့ဆွေးနွေးနေကြပါတယ်။စစ်ပွဲတွေနဲ့ဆင်းရဲနှွမ်းပါမှုအခြေအနေတွေကြောင့်တိုင်းပြည်ကနေစွန့်ခွာပြီးဥရောပမှာအခြေချနေထိုင်ခွင့်ရဖို့ကြိုးစားကြတဲ့ဒုက္ခသည်တွေနဲ့ပတ်သက်လို့ဘယ်လိုကံတွေဖြစ်ရှင်းကြမလဲဆိုတာကိုဝန်ကြီးတွေဆွေးနွေးနေကြတာပါ။ဒီနိုင်ငံလေပိုင်းမှာမကြသေးခင်ကမှဖွင့်ထားတဲ့မှန်တရားကြီးမှာအကြောင်းပေါ်လာတာကြောင့်သတင်းတစ်ပတ်ကြာနိုင်ငံတော်အားလိုက်ရဲ့ကာလအတွင်းမှာပဲခရီးသွားလာရေးဆိုင်ရာတာဝန်ရှိသူတွေကတရားကိုပိတ်ထားလိုက်ရပါတယ်။ဟီနန်ပြည်နယ်ယွန်ထိုင်ရှန်ဒေသကမှန်တရားမှာတနင်္လာနေ့ကခရီးသွားထောင်ပေါင်းများစွာဖျက်ဆီးနေကြခြင်းကျေလောင်တဲ့အတန်ကြီးမိပြီးအကြောင်းပေါ်လာတာပါ။123မီရှိတဲ့မှန်တရားကြီးရဲ့အပိုင်းတစ်ခုကနေငွေအကျွေစီးအရွယ်အပိုင်းစာလေးတွေလွင့်ထွက်လာတာကိုအစိုးရပိုင်း CCTV ရုပ်သံသတင်းဌာနရဲ့ထုတ်လွှင့်ချက်မှာတွေ့ရပါတယ်ခင်ဗျာ။
နောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မက်ခင်ဖြူထွေးတို့ကြီးညာပေးခဲ့ကြတာပါအခုထုတ်လွှင့်ပေးမဲ့သတင်းလွှာလေးတွေမှာတော့အရင်ဆုံး NLD ပါတီခေါင်းဆောင်ဒေါအောင်ဆန်းစုကြည်ရဲ့ရွေးကောက်ပွဲအနိုင်ရတဲ့အခါမှာဥဆောင်မှုကဏ္ဍဘယ်လိုရှိမလဲပြောပြပေးပါမယ်ရှင်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီ NLD အနေနဲ့လာမယ့်နိုဝင်ဘာ10ရက်ရွေးကောက်ပွဲမှာအနိုင်ရမယ်ဆိုရင်အစိုးရအဖွဲ့ကိုသူဥဆောင်သွားဖို့အစီအစဉ်ရှိတယ်လို့အတိုက်ခံခေါင်းဆောင်ဒေါအောင်ဆန်းစုကြည်ကပြောပါတယ်။ဒါပေမဲ့လည်းသူအနေနဲ့သမရဖြစ်ပိုင်ခွင့်ရှိဖို့အတွက်တော့ဥပဒေအရတာစီခံထားရတာပါ။စက်တင်ဘာ30ရက်နေ့တော့ကအိန္ဒိယ Today ရုပ်မြင်သံကြားဌာနနဲ့ဒေါအောင်ဆန်းစုကြည်တွေ့ဆုံစဉ်အခုလိုပြောခဲ့တာဖြစ်ပါတယ်။ဒီကြောင့် Writer သတင်းတပုတ်ကိုအခြေခံပြီးကိုအောင်အောင်ကပြောပြပေးမှာပါရှင်။
25နှစ်အတွင်းလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲအဖြစ်ပထမဆုံးအကြိမ်ကျင်းပမဲ့ဒီရွေးကောက်ပွဲမှာ NLD အနေနဲ့အပြတ်သတ်အနိုင်ရလိမ့်မယ်လို့ခန့်မှန်းမှုတွေရှိပေမဲ့မြန်မာစစ်တပ်ကရေးဆွဲခဲ့တဲ့ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေအရတားနှစ်ယောက်နဲ့ကွယ်လွန်သွားတဲ့အမျိုးသားတို့ဟာမြန်မာနိုင်ငံသားမဟုတ်တာကြောင့်ဒေါ်ဆန်းစုကြည်အနေနဲ့သမရဖြစ်ခွင့်မရှိပါဘူး။ဒါကြောင့်ဒေါ်ဆန်းစုကြည်အနေနဲ့သမရဖြစ်ရေးဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ဖို့ကြိုးပမ်းခဲ့ကြပေမဲ့ဒီကိစ္စမအောင်မြင်ပြီးတဲ့နောက်မှာ NLD ကိုယ်စားလှယ်အများပြပါဝင်မဲ့အစိုးရအဖွဲ့ကိုဘသူဥဆောင်မလဲဆိုတာနဲ့ပတ်သက်လို့မသိမကွဲဖြစ်နေတာပါ။ဒေါ်ဆန်းစုကြည်က
I've made it quite clear that if the NLD wins elections and we form a government I'm going to be the leader of that government whether or not I'm the president
NLD party အနေနဲ့ရွေးကောက်ပွဲမှာအနိုင်ရပြီးအစိုးရဖွဲ့မယ်ဆိုရင်ကျွန်မအနေနဲ့သမ္မတဖြစ်ဖြစ်မဖြစ်ဖြစ်အစိုးရဖွဲ့ကိုဥဆောင်မှုပေးသွားမယ်ဆိုတာကိုရှင်းရှင်းလင်းလင်းပြောထားပြီးပါပြီ
မြန်မာနိုင်ငံမှာအထက်လွှတ်တော်အောက်လွှတ်တော်နဲ့စစ်တပ်ကိုယ်စားလှယ်တွေကသမ္မတလောင်း၃ဦးကိုရွေးချယ်ပေးရတာဖြစ်ပြီးအဲ့ဒီထဲကမဲအများဆုံးရသူဟာသမ္မတဖြစ်လာပြီးအစိုးရအဖွဲ့ကိုဥဆောင်မှာပါသမရဦးသိန်းစင်အနေနဲ့ပါတီဥက္ကဋ္ဌရာဇူးကဖယ်ရှားခဲ့တဲ့ပြည်သူ့လွှတ်တော်ဥက္ကဋ္ဌသူရဦးရွှေမန်းနဲ့ဒေါ်အောင်ဆန်းစုကြည်တို့အကြားအတူပူးပေါင်းဆောင်ရွက်တာမျိုးရှိခဲ့တာနဲ့ပတ်သက်လို့ NLD ဟာဦးရွှေမန်းကိုသမရလောင်းအဖြစ်တင်မြှောက်ဖို့စဉ်းစားခဲ့ပုံရတယ်ဆိုတော့ပြောဆိုမှုတွေနဲ့ပတ်သက်လို့တော့ဒေါ်အောင်ဆန်းစုကြည်က NLD အနေနဲ့အယက်သားတယောက်ကိုရွေးချယ်မှာသာဖြစ်တယ်လို့ပြောပါရယ
် It's not a matter of preference it's a matter ofWhat
ဒါကဘသူ့ကိုရွေးချယ်မလဲဆိုတာမျိုးမဟုတ်ဘဲ NLD ကရွေးချယ်တင်မြှောက်လိုက်တဲ့သမရလောင်းဟာကျမတို့အားလုံးအတွက်အယက်သားစစ်စစ်တူဖြစ်ဖို့ဘယ်သူဟာအသင့်တော်ဆုံးလဲဆိုတာပဲဖြစ်ပါတယ်
လာမယ့်ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်မဲ့ NLD အနေနဲ့ကိုယ်စားလှယ်လောင်းတွေထဲမှာမွတ်စလင်တဦးမှပါဝင်ခြင်းမရှိတာနဲ့ပတ်သက်လို့ဝေဖန်မှုတွေထွက်ပေါ်လာပေမဲ့ NLD ကိုယ်စားလှယ်လောင်းအနေနဲ့ဝင်ရောက်ရှင်ပြိုင်မဲ့မွတ်စလင်တဦးကိုလိုအပ်ချက်ပြည့်မီခြင်းမရှိတာကြောင့်ရွေးကောက်ပွဲကော်မရှင်ကပယ်ချခဲ့တယ်လို့ဒေါ်ဆန်းစုကြည်ကတွစ်ဆုံမေးမြန်းခန်းအတွင်ပြောပါရယ်တဖက်မှာလဲဗုဒ္ဓဘာသာနဲ့ပတ်သက်ပြီးတော့ NLD ဟာလုံလုံလောက်လောက်ကောက်ွယ်ပေးတာမရှိဘူးဆိုပြီးပြင်းပြင်းထန်ထန်ဝေဖန်ခံနေရတာပါအစိုးရရဲ့မူဝါဒတွေဟာနိုင်ငံရေးမှာဘာသာရေးအခန်းကဏ္ဍပိုးပြီးတော့ပါဝင်ပတ်သက်လာအောင်အထောက်အကူဖြစ်နေသလားဆိုတာနဲ့ပတ်သက်လို့လဲဒေါန်ဆန်းစုကြည်ကအခုလိုပြောပါတယ်
It is a fact that this government certainly has not taken
ဥပဒေကိုစက်ကြီးဘာသာရေးကိုအတုံးချပြီး NLD ကိုတိုက်ခိုက်မှုတွေရှိနေတာနဲ့ပတ်သက်လို့အစိုးရကထိရောက်ရောက်လှုပ်ဆောင်တာမျိုးမရှိပါဘူး
2012ခုနှစ်ကစတင်ဖြစ်ပွားခဲ့တဲ့ရခိုင်ပြည်နယ်ကပြည်ပခါတွေအတွင်းအိုးအိမ်မဲ့ဖြစ်ခဲ့တဲ့ရိုဟင်ဂျာတွေအရင်နဲ့ပတ်သက်ပြီးတော့သူ့အနေနဲ့သိပ်ပြောဆိုတာမျိုးမရှိဘူးလို့ဝေဖန်မှုတွေထွက်ပေါ်ခဲ့တဲ့အပေါ်ဒေါ်ဆန်းစုကြည်က
I have talked about it but people are not interested because what they want me to
ဒီကိစ္စနဲ့ပတ်သက်ပြီးကျွန်မပြောပြပါပြီဒါပေမဲ့လူတွေကစိတ်မဝင်စားကြဘူးလေဘာလို့လဲဆိုတော့သူတို့ကြားချင်တာကရခိုင်တွေကိုကျမအနေနဲ့အပြစ်တင်စေချင်တာပါ
ဒီကိစ္စဟာအင်မတန်ရိုးရှင်းပြီးရခိုင်တွေလက်နက်နာမှုတွေကြုံနေရတာကြောင့်သူတို့ကိုအပြစ်မတင်နိုင်ဘူးဆိုပြီးတော့လေဒေါန်ဆန်းစုကြည်ကပြောကြားခဲ့ပါတယ်ခင်ဗျာ
ကိုအောင်အောင်ပြောပြသွားခဲ့တာပါရှင်တိုင်းပြည်ရဲ့နိုင်ငံရေးအခြေအနေအထူးသဖြင့်အရင်စစ်အစိုးရလက်ထက်မှာတိုင်းပြည်ချွတ်ချုံကျနေရတဲ့အခြေအနေတွေကိုထောက်ပြသေးရလေးရှိတဲ့မြန်မာလူရှင်တော်တွေဟာမကြခင်ကျင်းပမဲ့ရွေးကောက်ပွဲနဲ့ပတ်သက်လို့တော့ပြက်လုံးထုတ်တာသိပ်မတွေ့ရသေးပါဘူး။နှုတ်ခမ်းမွေးညီကိုတွေလို့လူသိများတဲ့မန္တလေးမြို့ကနာမည်ကြီးလူရှင်တော်တွေကတော့အခုချိန်မှာပြက်လုံးထုတ်ဖို့တဲ့ရွေးကောက်ပွဲမှာပြည်သူတွေပိုးပြီးတော့စိတ်ဝင်စားလာအောင်အားပေးခြင်းနဲ့လို့ပြောပါရယ်။ AP သတင်းဆောင်ပါတစ်ပုဒ်ကိုအခြေခံပြီးမက်ခင်ဖြူတွေကတင်ပြပေးထားပါရဲ့ရှင်။
မြန်မာနိုင်ငံမှာရှိလာတဲ့ကျင်းပမဲ့အထွေထွေရွေးကောက်ပွဲဟာတိုင်းပြည်အပြောင်းလဲအတွက်အရေးကြီးတဲ့ရွေးကောက်ပွဲဖြစ်လို့အရင်တုန်းကတိုင်းပြည်ခြေနေတွေကိုတယောပြီးနိုင်ငံကြီးပြက်လုံးတွေကိုဆင်ဆက်မပြတ်ထုတ်ခဲ့ပေမဲ့အခုလာမဲ့ရွေးကောက်ပွဲနဲ့ပတ်သက်လို့ကတော့ပြက်လုံးမထုတ်ဖြစ်ဘူးလို့မန္တလေးမြို့ကနာမည်ကြီးနှကမ်းမွေးညီကိုလူရွှင်တော်တွေကတယောက်ဖြစ်တဲ့လူရွှင်တော်ဦးလူမော်ကပြောပါတယ
်ရွေးကောက်ပွဲကအရေးကြီးတော့ကျွန်တော်ပြက်လုံးထုတ်ဖို့ကမစိစမ်းနိုင်ဘူးကွာဘာဖြစ်လို့သူဘာဖြစ်ပြက်ချော်ချော်ဖြစ်သွားမှာလို့ကျွန်တော်အရေးကြီးတဲ့အချိန်ပေါ့အဲ့တော့ပြည်သူစိတ်ဝင်စားအောင်မဲထဲခြင်းအောင်နောက်ပြီးတော့တခါကျတို့မဲလိန်လို့မရအောင်ဒါတွေပဲရှောက်ပြီးတော့သတိပေးနှိုးဆော်နေတာ
အရင်စစ်ဆိုးရလက်ထက်မှာတော့ကအုပ်ချုပ်သူတွေကိုဝေဖန်တဲ့နိုင်ငံရေးပြက်လုံးတွေကြောင့်ဖမ်းဆီးထိန်းသိမ်းခံရတဲ့လူရှင်တော်တွေထဲမှာနှကမ်းမွေးညီကိုတွေလည်းထိတ်ဆုံးကနေပါခဲ့တာပါနိုင်ငံရေးပြက်လုံးတွေကြောင့်အချင်းချင်းအဖမ်းခံခဲ့ကြရတယ်လို့သူတို့တွေကတူဖြစ်တဲ့လူရှင်တော်ဥပပါလေးကတော့လွန်ခဲ့တဲ့နှစ်နှစ်လောက်ကကွယ်လွန်ခဲ့ပါတယ်မန္တလေးမြို့မှာတော့သူတို့ရဲ့ပြက်လုံးတွေကိုမြန်မာပြည်သူတွေသာမကကမ္ဘာလဲနိုင်ငံခြားသားခီးတွေတွေကပါသဘောကျပြီးလာရောက်အားပေးကြပါတယ်နိုင်ငံရေးပြက်လုံးတွေနဲ့နာမည်ကြီးခဲ့တဲ့နှကမ်းမွေးညီကိုလူရွှေတော်တွေဟာရွေးကောက်ပွဲနဲ့ပတ်သက်လို့ပြက်လုံးမထုတ်နိုင်ပေမဲ့လာမယ့်ရွေးကောက်ပွဲမှာပြည်သူတွေစိတ်ဝင်စားမဲပေးကြဖို့နောက်ရွေးကောက်ပွဲကာလမမျှတမှုတွေမတမာမှုတွေကိုပြည်သူတွေသတိထားစောင့်ကြည့်ကြဖို့လိုက်လံစီရင်လှုပ်ဆော်နေပါတယ်။ပြည်သူတွေဟာစစ်မှန်တဲ့အပြောင်းလဲကိုတောင်းတနေကြတာကြောင့်လာမယ့်ရွေးကောက်ပွဲမှာဘလို့ပဲမဲမတမာမှုတွေရှိရှိအတိုက်ခံပါတီအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကပဲအနိုင်ရလိမ့်မယ်လို့သူယုံကြည်တဲ့အကြောင်းလူရွှင်တော်ဦးလူစောကပြောပါတယ်
။ဟာအပြတ်တတ်ပါဘူးကွာ။ညစ်တယ်မညစ်နဲ့နိုင်ကုန်နေရမယ်။နိုင်တယ်ဧကြပောက်ကိုနိုင်တယ
်နှစ်ပေါင်းများစွာဖိနှိပ်မှုတွေအောက်မှာဆင်းရဲဒုက္ခခံစားလာကြတဲ့ပြည်သူတွေအတွက်မြန်မာနိုင်ငံမှာအပြောင်းလဲတွေဖြစ်လာစေချင်တာကြောင့်ဒီရွေးကောက်ပွဲအပေါ်လူတွေစိတ်ဝင်စားလာအောင်တိုက်တွန်းနေတာဖြစ်တယ်လို့လူရှင်တော်ဦးလူမော်ကလည်းပြောပါတယ
်ရရကြည့်လာဒီလိုပါပြည်သူတွေခံစားရတာချားပြီးတာ1962ခုနှစ်ကဲဟိုကအဲမှာဆင်းရဲဒုက္ခကဒီချောမှာဒဏ်ရာတွေကပြည့်နေတော့အလူတိုင်းကတကယ် real change ပေါ့ဟုတ်ကူပြောင်းလဲစေချင်လို့
ရွေးကောက်ပွဲကျင်းပဖို့အချိန်လီးကပ်လာတာနဲ့အမျှနှကမ်းမွေးညီအကိုလူရွှင်တော်တွေဟာမန္တလေးမြို့ကလမ်းမတွေပေါ်မှာသူတို့နီးသူတို့ဟန်နဲ့ရွေးကောက်ပွဲအတွက်စီယုံလှုပ်ဆောင်မှုတွေမှာပါဝင်လှုပ်ဆောင်နေကြပါရဲ့ရှင်
။မခင်ဖြူတွေပြပြသွားခဲ့တာပါရှင်။မကြခင်မှာတော့ကချင်နဲ့ကရင်ပြည်နယ်ဘက်တွေကလက်နက်ကင်ပြိပခါတွေအကြောင်းသတင်းဆောင်ပါတွေကိုလည်းထုတ်လွှင့်ပေးဖို့ရှိပါရဲ့ရှင်။
ဒီ OA မြန်မာပိုင်းရဲ့ရွေးကောက်ပွဲအထူးအစီအစဉ်ဖြစ်တဲ့ရေဒီယိုအစီအစဉ်တင်ဆက်မှုတွေကိုစက်တင်ဘာလ28ရက်နေ့ကစတင်ပြီးတော့နေ့စဉ်တနေ့ကိုနိုင်ဝက်စာတိုးမြင့်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။ညနေ6နိုင်ခွဲကနေ9နိုင်အစားညနေ6နိုင်ကနေ9နိုင်အထိ တနအီကြာတင်ဆက်ပေးသွားပါမယ်။နေ့စဉ်ရုံမြင့်တန်ကြားအစီအစဉ်တွေကိုလည်းနိုင်ဝက်စာတိုးမြင့်ပြီးတော့တနေ့ကိုတနအီကြာဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ VOA မြန်မာပိုင်းရုံမြင့်တန်ကြားအစီအစဉ်တွေကိုတော့ Asia Set 7ဂျိုရုကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ VOA ရုပ်သံနဲ့ Radio အစီအစဉ်တွေကိုကြည့်ရှုနားဆင်အားပေးကြတဲ့အတွက်အထူးကျေးဇူးတင်ပါတယ်ခင်ဗျာ။
ပြည်ရေအမေရိကန်တန်ရဲ့ကြာသာပတေးနေ့ညအတန်လွှင့်အစည်းအဝေးတွေကိုနားဆင်နေကြရတာဖြစ်ပါတယ်ရှင်။အခုလက်နက်ကင်ပြိပခါတွေဘက်ကိုအလှည့်ပေးပါရစေ။ကချင်ပြည်နယ်အတွင်းလက်နက်ကင်ပြိပခါတွေကြောင့်ရွေးကောက်ပွဲမဲဆွယ်မှုတွေမှာအခက်အခဲတချို့ရှိနေသလိုဒေသလုံခြုံရေးပေါ်မှာလည်းစိုးရိမ်နေကြရပါတယ်။ဖားကတ်မြို့နယ်အတွင်းတရက်ထဲမှာပဲတိုက်ပွဲနှစ်ကြိမ်ဖြစ်ခဲ့သလိုမန်စီမြို့နယ်အတွင်းမှာလည်းတိုက်ပွဲတွေဖြစ်မဲ့အရေးသတိထားနေကြရတာပါ။အထူးဒေသတွေမှာလည်းရွေးကောက်ပွဲမဲဆွယ်လှုပ်ရှားခွင့်မရဘဲဖြစ်နေပါတယ်။ဒီအကြောင်းစုံလင်ကိုတော့မတ်သိန်ကီထိုက်ကစူးစီးတင်ပြပေးထားပါတယ်ရှင်
။ဟုတ်ကဲ့ပါရှင်။ရွေးကောက်ပွဲနီးကပ်လာချိန်မှာပဲကချင်ပြည်နယ်ဖားကတ်မြို့နယ်တွင်မှပုတ်ထုံးနေတော့ကမြမတမတော်နဲ့ကချင်လူမျိုးရေးအဖွဲ့ KIO အဖွဲ့တို့ကြားဒေသနှစ်ခုတို့မှထိတ်တိုက်တွေ့ခွင့်ကြပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီရဲ့ဖားကတ်မြို့နယ်ပြည်နယ်လွှတ်တော်မဲဆန္ဒနယ်ကဝန်ရောက်ရှင်ပြိုင်မဲ့ဥဒါရှိလာဆိုင်ကအခုလိုပြောပါတယ်
။ KIO ရဲ့ဒီမြောက်ဘက်အချမ်းပေါ့နော်မြောက်ဘက်ပိုင်းမှာသူကမြောက်ဘက်အချမ်းမှာဒီလုံခဲအထက်ဒီစံခါအနီးပေါ့နတ်ဆန်းချောင်းဖြာအောင်လင်းဆိုတဲ့ရွာမှာအဲ့ဘက်မှာအရှိတဲ့ဒီ KIA နယ်မြေဘက်မှာပေါ့နော်ဒီအစိုးရစစ်တပ်တွေကသွားတဲ့အချိန်အဲ့မှာအစိုးရစစ်တပ်ကလည်းရှိတဲ့အချိန်ကြတော့အဲ့မှာအနေထားကထိတ်တိုက်မှုထိတ်တိုက်တွေ့ဆုံမှုလေးဖြစ်သွားတဲ့အနေထားမျိုးကြားပြီးရတယ်နောက်အဲ့12နာရီမနေ့ကပဲ12နာရီဒီ5မိနစ်လောက်မှာကျွန်တော်တို့ဒီဖကန်ရဲ့အရှိတ်အချမ်းအရှိတ်အချမ်းမှာရှိတဲ့ဒီဂျာရယန်ဂျာရယန်ဆိုတဲ့ရွာပေါ့နော်အဲ့ဒီမှာ KIA ကအဲ့မှာခွဲတုံးရှိတဲ့ဘက်မှာလဲအဲ့ဒီမှာလဲအစိုးရရဲ့တပ်တွေကအဲ့ဘက်ကိုနည်းနည်းလှုပ်ရှားမှုလုပ်တဲ့အချိန်မှာအဲ့မှာလဲအဲတွေးဆမှုတိုက်တွေးဆမှုပေါ့နော်ပြစ်ခတ်မှုလေးတွေအနေချင်းရှိတယ်ဆိုတာကိုကြားသိရတာပေါ့နော်
ဖားကတ်မြို့နယ်တွင်မှာလမ်းတွေပြက်ပြီးသွားရလာရဲ့အခက်အခဲကြောင့်လဲနေစွန်နေပြားတွေကတော့မဲဆွယ်စီယုံကြီးမလုံနိုင်သေးတဲ့အကြောင်းလဲဦးဒါရှိလာဆိုင်ကပြောပါတယ်ရွေးကောက်ပွဲညှိကပ်လာချိန်မှာပဲကချင်ပြည်နယ်မန်စီမြို့နယ်တွင်မှာလဲကချင်လူမျိုးရေးတပ်မတော် KIA နဲ့အစိုးရတပ်မတော်ကြားစီးရီးတင်မာမှုတွေရှိနေပါတယ် NLD ရဲ့မန်စီမြို့နယ်ပြည်သူ့လွတ်တော်ကိုစလေလောင်ဦးချင်းဖေလင်းကအခြေအနေကိုအခုလိုပြောပါတယ
်မနေ့ကစနေနေ့တော့ဘာမျိုးရနေလဲလမ်းပြတာလဲကြားလေ။မော်လနဲ့ဒီကလေးကမလုံးဝမလုံးဘူး။ဒီကလေးတော့လမ်းကြည့်ရတယ်ကကျွန်တော်ဒီလိုလေဒီဒီနန်းရပါတော့ဘုရားကုန်းကနော်။ဟိုမှာဒါကျွန်တော်ဒီပြတ်တဲ့အင်္ဂါကြည့်ရလေ။အဲ့ကနေလမ်းပြတာလဲကြားမယ်။ဟုတ်ကဲ့အဲ့ဒါမောင်ကြီးပြတ်တာတော့ကျွန်တော်တို့အမေပြန်လောမှာရောက်ပြီမယ်ဆိုတော့အမှားတော့ကျွန်တော်ပြန်နေရအဲ့ဒါကနည်းနည်းအနမ်းဝေးတဲ့ဘက်ကကြတော့ပြောရတာဒီစီးရဌာနဆိုင်ရာရုံးသုံးနှန်းနေတာမှာတို့တော်တော်များအဆက်ဆက်သိပြီးဆက်လမ်းမီရနေရပြည်နေတယ်အဲ့ဒါကတော့ကျောင်းမကျောင်းဆက်ပြီးရနေတော့ကျောင်းကနေကျွန်တော်ပြည်နေတာ
ဒေါက်ဆန်းစုကြည်ရဲ့ကချင်ပြည်နယ်စီအောင်ရခီးစဉ်အတွင်းမန်စီမြို့နယ်ကိုတွားရောက်ဖို့မူလကစီစဉ်ထားပေမဲ့ဒေသလုံးချုပ်ရေးအခြေအနေကြောင့်ဖျက်သိမ်းခဲ့ရပါတယ်ကချင်ပြည်နယ်ရဲ့ဒေသတချို့မှာကချင်လက်နက်ကိုင်တပ်ဖွဲ့ KIA နဲ့မြမတပ်မတော်ကြားစီးရီးတင်းမာမှုတွေရှိနေသလိုတချို့ဒေသတွေမှာတော့ပြည်သူစစ်တွေရဲ့ကန့်ကွက်မှုကြောင့်ရေကောက်ပွဲစီယုံရေးမလုံနိုင်ကြပါဘူးကချင်ပြည်နယ်ချီပွေနဲ့ဆော်လော်မြို့နယ်တို့တွင်မှာလည်းဒီလိုပြဿနာတွေရှိနေတာလို့ NLD ရဲ့ချီပွေမြို့နယ်ပြည်သူ့လွတ်တော်ကိုစလေလောင်ဦးခေါ်ဘောင်းကပြောပါတယ်
အဲမြို့ဒီမှာတော့တော်တော်လေးပြီးပါတယ်အဲ့ဒီမှာပန်ဝါဆိုတဲ့အထူးဒေသတစ်ခုကပြန်ပြန်နေတော့အဲ့ဒီမှာတော့လုံးဝဒီကဲအချိန်ကစပြီးကျွန်တော်တို့လုတ်ခွင့်တော့မရသေးသလိုလက်ရှိလည်းကျွန်တော်တို့ပြန်ပြီးမှမတက်သေးပါဘူး။ပါဝါဖက်မှာကတော့တိရဲ့အတိုင်းနဲ့ဒီကအုပ်ချုပ်မှုဆိုတဲ့သူတို့စီကအသုတေတာဆိုတဲ့အုပ်ချုပ်ရေးရန်တရားကြီးရဲ့အောက်မှာလှုပ်ရှားသွားလာရတာဖြစ်တဲ့အတွက်ပေါ့။အဲ့ဒီရဲ့အချုပ်အခြာကအားလုံးဥစပုံတင်းကြီးရဲ့အောက်မှာပဲရှိတယ်လို့အဲ့လိုကြီးတက်ရောက်နေလို့လေ။အသုတေတာလို့မဲ့ခေါ်ထားတဲ့အဲ့ဒီမြို့နယ်အားဖြင့်တော့ဆော့လော့ရှိပါသေးတယ်။အဲ့ဒီပြီးတော့အဲ့ကအဲ့ဒီဖြီမောပေါ့ဒီချင်းကဥလူမြန်မာနိုင်ငံကနေဖဲ့ရောင်းပလိုက်တယ်ဆိုတော့အကြံပေါ့အဲ့ဒီတဲ့အရက်တွေမှာလဲအလားတူပေါ့ကျွန်တော်တို့လှုပ်ရှားတဲ့နေရာမှာအဲ့ဒီကဒေတာခံပြည်သူစုဆိုတော့လက်လက်ကြိုင်နေပေါ့
ကချင်ပြည်နယ်ထဲကကချင်လက်နက်ကိုင်အဖွဲ့ KIO တို့ထိန်းချုပ်ရာဒေသတချို့မှာရွေးကောက်ပွဲကျင်းပနိုင်ခြင်းမရှိပါဘူးမြန်မာအစိုးရအုပ်ချုပ်မှုအောက်မှာရှိတဲ့အထူးဒေသတွေနဲ့ဒေသခံပြည်သူစစ်တွေထိန်းချုပ်ရာဒေသတချို့မှာလည်းနိုင်ငံရေးပါတီတွေလွတ်လပ်စွာမဲဆွယ်စည်းရုံးခွင့်မရဖြစ်နေကြပါတယ်ရှင
်ကချင်ပြည်နယ်ဘက်မှာအစိုးရတပ်နဲ့ကချင်လက်နက်ကိုင်တပ်ဖွဲ့တွေကြားစစ်ရေးတင်းမာနေတဲ့အခြေအနေကိုမသိင်ကြီးထိုက်စူးစီးတင်ပြသွားတာပါတစက်ထဲကရင်ပြည်နယ်ဘက်ကလက်နက်ကိုင်ပြည်ပခအခြေအနေကိုလည်းကြည့်ကြရအောင်ပါရှင်တနင်္ဂနွေလုံးအပြည့်ရရေးသဘောတူစာချုပ် NCA လက်မှတ်ရေးထိုးမဲ့လက်နက်ကင်အဖွဲ့တွေထဲမှာကရင်လက်နက်ကင်အဖွဲ့၃ဘွဲကလက်မှတ်ထိုးဖို့ပြင်ဆင်နေတာနဲ့တစ်ချိန်တည်းကရင်ပြည်နယ်ခွတ်ခရိတ်မြို့နယ်တွင်မှာတော့အစိုးရတပ်နဲ့ကရင်လက်နက်ကင်တပ်ဖွဲ့တို့ကြားမှာတိုက်ပွဲတွေပြန်ဖြစ်နေပါတယ်။ဘာကြောင့်အခုလိုဖြစ်ရသလဲဆိုတာကိုထိုင်းအခြေစိုက် VOA သတင်းတောက်မတ်အေးအေးမာကသတင်းပေးပို့ထားပါတယ်ရှင်
။ကရင်လက်နက်ကင်အဖွဲ့၃ဘွဲအပါအဝင်မကြာခင်မှာတနင်္ဂနွေလုံးအပြည့်ခက်ရစရေးသဘောတူစာချုပ်ကိုအဖွဲ၈ဖွဲ့နဲ့ပူပေါင်းလက်မှတ်ထိုးဖို့ပြင်ဆင်နေချိန်မှာပဲကရင်ပြည်နယ်ကော့ကရိတ်မြို့နယ်ထဲမှာတိုက်ပွဲတွေပြန်ဖြစ်နေပါတယ်ဒီမိုကရေစီကရင်အကျိုးပြုတက်မတော် DKPA ကနေထုတ်ပယ်ခံထားရတဲ့တပ်ဖွဲ့တွေထိန်းချုပ်ရာနေရာတွေမှာတိုက်ပွဲတွေဖြစ်ပွားနေကြောင်း DKPA ကနေထုတ်ပယ်ခံထားရတဲ့ဗိုလ်မှူးစောစောင်းအောင်ကဆိုပါတယ်
ကော့ကရိတ်မြို့နယ်မှာဖြစ်တယ်လူဝဲတဲ့ရက်ဒီဝါလည်းဒီလာတော်ဒီမှာဆိုရင်လည်းဒီတော်တွေပေါင်နေကြမှာဖြစ်ခတ်မှုဖြစ်တော့ဒီကြံရတာဖြစ်တယ်မဖြစ်အခုဒီနေ့ကျတော့ဒီကလာနဲ့နည်းဆိုတော့ဘယ်လိုပြောမလဲဟုတ်ကဲ့ဆယ်နေဟဲ့နီဆယ်နေဦးကျွန်တော်တစ်ချက်ကလည်းရတယ်အခုတက်တာကိုစစ်ကူငါးကချက်လာတယ်ကွာအဲ့ဒီစစ်ကူနဲ့ဒီနေ့ပေါင်းပြီးတော့တော်တော်ဆက်ပြီးဟိုအဲ့ဒါပေါ့ဆက်ဝစီကနေအောင်အဲ့ဒီနေရာမှာအခုချိန်ကြီးဟိုဖြစ်ခတ်မှုဖြစ်နေပေါ့နော်ကောင်းမှုပြန်လာမှဆိုလို့ရှိရင်အဲဒီလိုပဲဟိုကြိုးစားကြိုးစားဖြစ်တာဟိုခုနှစ်ချက်ကိုကျွန်တော်ရှိတယ်ဒါဒီချိန်ကတော့ဟိုဒီနေ့တနည်းကတော့အများဆုံးပြောရမယ့်ဆယ်နေဟဲ့နီဟိုနှစ်နိုင်တော့မတစ်ချက်ရတယ်တက်ကစစ်ကူခက်လာတာကတော့အခုဆက်လက်ဖြစ်နေတယ်ကွာညနေငါးနိုင်ကြီးဝန်ကျင်တော့ဖြစ်နေတော့
ကော့ကရိတ်မြို့နယ်ရဲတပ်ဖွဲ့မှူးရုံးကိုဆက်သွယ်မေးမြန်းကြည့်တဲ့အခါမှာတော့တာဝန်ကျရဲဝန်ထမ်းကအခုလိုပြောပါတယ်
။အဲ့ဒါတော့သူစုံစမ်းတော့မှာခင်ဗျာ။တတိလေးအခုလိုက်စုံစမ်းတော့မှာခင်ဗျာ
။ထုတ်ပယ်ခံရတဲ့ DKPA တပ်ဖွဲ့တွေဟာအင်အားတွေနဲ့ဆက်ရှိနေပြီးသူတို့ထိန်းချုပ်ရာနယ်မြေအတွင်းမှာမြန်မာအစိုးရတပ်တွေနဲ့ကြောက်ကြားဆင်များဆင်နွှဲနေတယ်လို့ဆိုပါတယ်။မကြခင်မှာလက်မှတ်ရေးထိုးတော့မဲ့တနိုင်ငံလုံးအဖြစ်ခက်ရဲစဲရေးသဘောတူစာချုပ်နဲ့ပတ်သက်လို့တော့သူတို့ရဲ့သဘောထားကိုလည်းအခုလိုပြောပြပါတယ
်။ဒီတိုင်းဒီတော့တိုင်းတာတယ်ဆိုလို့ရှိရင်ကျွန်တော်တို့ကအပြည့်အထောက်ခံပါတယ်။လူနဲ့လူလားပါသူပြောမလဲဒီတိုင်းဒီတော့ဖြစ်ခက်ရဲစဲဆိုပြီးတော့တပ်ဖက်ခုနှစ်ဖက်နဲ့ရှစ်ဖက်နဲ့သုံးဆိုလို့ရှိရင်ဒါသူကောင်းတယ်နဲ့မကိုက်ဘူးလေ။ဒီနေ့ကယူလိုက်စီဝါရဲ့လို့တော့ကျွန်တော်လို့ရှိရင်စီဝါရဲ့မဟုတ်ဘူးနော်။ဟိုဘယ်ကြောင့်လို့ရှိရင်ဟိုကိုယ်ကတက်တယ်ခွင့်တော့ရှစ်မှလည်းချီတော့အဲဒီအောင်စုတကယ်တကယ်ပြောဆိုကျွန်တော်လူကျင်တာအခုလက်မထိုးတဲ့ရှင်ရှင်ရှိသွားရင်ဒီရာလို့ဆက်စားအဲဒီပုံစံမျိုးလုပ်ဆိုတော့ဒါအနာဂတ်အတွက်မကောင်းဘူးဒီလိုဆင်းရဲကလည်းဒီလိုကြိခရခရီးရဆိုလို့ရှိရင်လည်းဟိုမကြည့်ကြနိုင်ဘူးဒါလို့ကျွန်တော်လည်းကျွန်တော်စွန့်ကြရင်တော့တိုက်ပွဲဆက်ဝင်နေကြ
တိုက်ပွဲတွေဖြစ်နေတဲ့အနေအထားကြောင့်မကြသေးခင်တုန်းကတော့မြန်မာစစ်တပ်အကြီးအကဲတဦးလိုက်ပါလာတဲ့ရဟရင်တစည်းကရင်ပြည်နယ်တွင်းမှာပြစ်ခတ်မှုတွေခံရတယ်ဆိုပြီးသတင်းတွေကြားပေမဲ့ကရင်ပြည်နယ်ဖားပုံခရိုင်ဘက်မှာဖြစ်ပြီးအခုလက်ရှိတိုက်ပွဲဖြစ်နေတဲ့ DKBA နဲ့တော့ဆက်ဆက်မှုမရှိဘူးလို့ဆိုပါတယ်ရှင
်။ကရင်ပြည်နယ်တွင်းမှာတိုက်ပွဲဖြစ်ပွားနေတဲ့အခြေအနေကိုမအေးမစုံစမ်းတင်ပြပေးသွားတာပါ။ကျမတို့ VOA ရဲ့အင်တာနက်ဆာမျက်နှာမှာရွေးကောက်ပွဲဆိုင်ရာလူလူစစ်တမ်းကောက်ယူထားတဲ့အခန်းကဏ္ဍတစ်ခုဖွင့်ထားပေးပါရယ်ရွေးကောက်ပွဲကိုမဲပေးတဲ့အခါမှာလူကိုကြည့်ပြီးတော့မဲပေးမလားပါတီကိုကြည့်ပြီးတော့မဲပေးမလားဆိုတဲ့စစ်တမ်းမှာလာရောက်ပြီးဆန္ဒမဲပေးနိုင်သလိုဘယ်ချက်မှလူကြိုက်များနေသလဲဆိုတာကိုလည်းကိုယ်တိုင်ကြည့်ရှုလို့ရပါတယ်ရှင်။ VOA ကနေထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့စာရိုက်ကနေဝေဖန်အကြံပေးကျင်းတဲ့တေးသချင်းတွေတောင်းယူလို့ရတဲ့ဆိုရင် VOA American အတန်မြန်မာပိုင်းအစီအစဉ်ရန်ကုန်စာတိုက်ကြီးစာတိုက်တစ်တာအမှတ်855ကိုစာရေးသွားဆက်သွယ်နိုင်ကြပါတယ်။ email နဲ့ဆက်သွယ်လို့ရတဲ့ဆိုရင်တော့ email လိပ်စာက bamis@voanews.com ဖြစ်ပါတယ်ရှင်။တယ်လီဖုန်းနံပါတ်ကတော့1-232-382-555ဖြစ်ပါတယ်ရှင်။
ဗီယိုမြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုတနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးတော့ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီထိတစ်ချိန်နေ့လယ်12နာရီကနေညနေ1နာရီထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီကနေ9နာရီအစီအစဉ်ကိုလိုင်းဒို16 19နဲ့25တို့ကနေထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီထိအစီအစဉ်ကိုတော့ဆိုင်တို့24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါလေဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ထုတ်လွှင့်ပေးနေပါတယ် VOE မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လှန့်မီတာအသေးစိတ်ကို bamis.voenews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
mingla nya cha ma shin akhu nya 10 nai thi set pi lo thot lwin pi twa me voe myama bai season ye 2015 khu ne october la 8 ye cha da pri ni nya bai season twe go line do meter 25 32 50 ne line lat meter 190 kilohertz 1595 ru ga ni phan yu na se nai cha ba de di chain bai twe ma ro cham ma yi kan da go a yin song thot lwin pi twa ma phit pi a phit a na sa mya de ywe kaw pwe chaung pyo pya me myama yi tong tat che ne tu ta yin thadin lwa kan da ma ro ကျွန်တော်တုံးတက်ရတာကတော့ MC ဒီလက်မှတ်ရေးထိုးပွဲပေါ့နော်အဲ့ဒီကမိကလာနေကျွန်တော်တို့ဟိုပေါ်ထိုးစစ်နော်အဲ့ဒီဒီမှာရှမ်းပြည်နယ်မြောက်ပိုင်းကလက်နက်ကင်ပြိပခအခြေအနေတွေနဲ့အတူတခြားတိုင်းရင်းသားဒေသအသီးသီးကအဖြစ်ပြက်အစုံလင်ကိုလည်းတိုင်းရင်းသတင်းလွှာကဏ္ဍမှာနာဆင်ကြရပါမယ်ရှင်ဒီလိုအစီအစဉ်တွေကမှအခုရင်ဆုံးကျန်းမာရေးကဏ္ဍကိုထုတ်လွှင့်ပေးပါမယ်ဒီတစ်ပတ်မှာတ ကျွန်တော်တို့ရဲ့အသက်ကြီးလာသူတွေမှာပိုဖြစ်နေတယ်လို့ကျန်းမာရေးပညာရှင်တွေကထောက်ပြပါတယ်။ဘာကြောင့်ဒီကြောက်ကက်ကင်ဆာဖြစ်ရပြီးဘယ်လိုလူမျိုးတွေမှာဖြစ်ဖို့အန္တရာယ်ပိုများတယ်လဲဘယ်လိုကာကွယ်ကုသနိုင်တယ်လဲဆိုတဲ့အကြောင်းစီးနဲ့ကြောက်ကက်ခွဲစိတ်ထုကူဆရာဝန်ကြီးဒေါက်တာကျော်မြင့်ကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင်။
ကျွန်တော်တို့ဒီကြောက်ကက်ကင်ဆာဖြစ်ပွားမှုအနေအထားပေါ့ဆရာနော်မြန်မာနိုင်ငံမှာဘယ်လိုအခြေအနေရှိလဲဆရာကျွန်တော်တို့နိုင်ငံမှာကတော့အခုပိုပြီးတော့အဖြစ်များလာတော့တွေ့ရပါတယ်ကင်ဆာတွေအားလုံးရဲ့နှစ်ရာခိုင်နှုန်းလောက်ဖြစ်တယ်ပေါ့နော်ယောက်ျားတွေမှာပိုပြီးဖြစ်တာများလာတော့တွေ့ရပါတယ်နောက်အသက်အပိုင်းခြားနဲ့ပြောမယ်ဆိုရင်တော့ကလေးတွေမှာလည်းဖြစ်တယ်အသက် 55နှစ်အောက်ပေါ့နော်နောက်လူကြီးပိုင်းမှာဆိုရင်တော့အသက် 60 80
အရွယ်ပေါ့နော်ဟုတ်ကဲ့ဆရာအဲ့တော့အဓိကဒီယောဂါကဘာကြောင့်ဖြစ်ရတယ်လဲဆရာ၃ပိုင်းရှိမယ်ပေါ့နံပါတ်၁ကတော့မျိုးရိုးဗီဇပေါ့နောက်နံပါတ်
၂ကတော့ ကျွန်တော်လိုက်စတိုင်းလို့ခေါ်တဲ့နေထိုင်တဲ့ပုံစံစနစ်နဲ့ဆက်နွယ်နေတယ်ပေါ့နော်နောက်နံပါတ်၃ချက်ကတော့ occupational hazard လို့ခေါ်တဲ့ဒီအလုပ်ခိုင်နေတဲ့ဆက်နွယ်နေတယ်ပေါ့အဲ့ဒီထဲမှာမျိုးရိုးဗီဇနဲ့ပတ်သက်လို့ မိဘတွေညီကိုမောင်နှမတွေပေါ့နော်အရင်ဖြစ်ဖြစ်တဝန်းဝဲဖြစ်ဖြစ်ဒီကြောက်ကက်ကင်ဆာရှိခဲ့ဘူးတဲ့ဆိုရင်သူ့ရဲ့အမျိုးတွေမှာဖြစ်ဖို့အခွင့်အလမ်းနှစ်ဆန်းနေသုံးဆန်းအထိပိုပြီးတော့များပါတယ်။နောက်ကျွန်တော်တို့ဒီ lifestyle လို့ခေါ်တဲ့ဒီနေထိုင်မှုစနစ်နဲ့ပတ်သက်လို့အထူးသဖြင့်ဆေးလိပ်တောက်တဲ့လူတွေပေါ့နော်ပြီးရင်ဆေးရွက်ကြီးသုံးတဲ့လူတွေနောက်တချို့တော့အကြိုက်ခဲပြောက်ဆေးတွေကိုကာလရှည်ကြစွာ သုံးဆွဲတဲ့လူတွေနောက်ပြီးတူယောဂါရှိတဲ့လူတွေနောက်အဝလွန်ကဲတဲ့လူတွေနောက်အက်စ်ဒီရီနက်ဒီဇီးစ်ကိုခေါ်တယ်ကြောက်ကအားနေပြီးတော့ပေါ့နော်ကြောက်ကတွေပြက်စီးသွားတယ်အားနေတယ်ရေရှည်ကြောက်ကစီးနေရတဲ့ဆိုရင်ဒီကြောက်ကကင်ဆာဖြစ်ဖို့အခွင့်အလမ်းပိုပြီးတော့များပါတယ်နောက်တစ်ခုကတော့အလုပ်ကိုင်းတဲ့ပတ်သက်လို့သူတို့နေ့စဉ်ထိတွေ့နေတဲ့ဒီ chemical တွေပေါ့ဥပမာဘက်ထရီလုပ်ငန်းတွေနောက်ဒီအိမ်သုတ်ဆေးထုတ်လုပ်တဲ့လုပ်ငန်းတွေနောက် welding လို့ခေါ်တဲ့ဂိဟင်းစောတဲ့လုပ်ငန်းတွေဒီလုပ်ငန်းတွေနဲ့နော်နှစ်ပေါင်းများစွာရှည်ကြစွာထိတွေ့လာတဲ့ဆိုလို့ရှိရင်ဒီကြောက်ကက်ကင်ဆာဖြစ်ဖို့အခွင့်အလမ်းအတမ်းလူထက်ပိုများပါတယ်နောက် asbestos လို့ခေါ်တဲ့အပူခံလက်ကာပစ္စည်းတွေထုတ်လုပ်တဲ့လုပ်ငန်းနဲ့ဆက်နွယ်နေတဲ့လူတွေဆိုရင်လည်းဒီကြောက်ကက်ကင်ဆာဖြစ်နှုန်းပိုများတယ်ဆိုတာ ဖြစ်စီထားပါတယ်ဟုတ်ကဲ့ဆရာကာကွယ်မှုဆိုရင်ဆရာအဓိကဘာတွေလုပ်ဖို့လုပ်မလဲအဓိကကတော့အခုဒီဖြစ်နိုင်မဲ့ဒီအချက်တွေပေါ့နော်ကျွန်တော်တို့ risk factor လို့ခေါ်တာပေါ့ခဏဟာတွေကကျွန်တော်မျိုးရိုးဗီဇရှိမယ်လိုက်စတိုင်း နေထိုင်မှုပုံစံတွေရှိမယ်အလုပ်ခိုင်နေတဲ့ဆက်နွယ်နေတဲ့အတွက်ကြောင့်ဒီအဲထဲမှာပါနေတဲ့ဒီအချက်လက်တွေကိုသတိထားရပါမယ်ဒါပေမဲ့ဥပမာအပြင်မျိုးရိုးဗီဇဆိုရင်တော့ဒါပြောင်းလို့မရတော့ဘူးပေါ့နော်ဒါပေမဲ့အဲ့လိုလူတွေကြတော့ အမြဲတမ်းပုံမှန်ပေါ့နော်ကြောက်ကက်ကင်ဆာနဲ့ပတ်သက်ပြီးတော့ချက်ကပ်ပေါ့နော်ဉာဏ်စစ်စေးနေရပါမယ်နောက်တစ်ခုကတော့ဒီနေထိုင်မှုပုံစံကြတော့ဒီမှာဆေးလေးတောက်တဲ့လူတွေဆိုရင်ဒါဆေးလေးချက်ဖို့လိုမယ်နော်။ဒါပြင်သွေးတူယောဂါရှိတဲ့လူဆိုရင်ဒီသွေးတူယောဂါကိုတေချာထိန်းဖို့လိုတယ်။အလွန်များဝါးတဲ့လူတွေဆိုရင်ခန္ဓာကိုယ်ရဲ့အလေးချိန်တွေကိုလျှော့ချဖို့လိုတယ်။ကြောက်ကက်ပျက်စီး ်စစ်စည်းတွေဟာခန္ဓာကိုယ်နဲ့တိုက်ရိုက်ထိတွေ့နေမယ်ဆိုရင်အန္တရာယ်ရှိတဲ့အတွက်ကြောင့်တနင်္ဂနွေလောက်ကင်လွယ်တဲ့အချိန်မှာ တိထားဖို့လိုရင်ဒီလိုစိုက်ဖို့တို့ပါလေ
ဟုတ်ကဲ့အခုလိုဒီကာကွယ်တဲ့ဂျာရီယာကံမကောင်းလို့ယောဂဖြစ်လာခဲ့တယ်ဆိုတော့ဒါမှမဟုတ်မကာကွယ်နိုင်ခဲ့လို့ပေါ့နော်အဲ့တော့ယောဂဖြစ်လာရင်ကြောက်ွက်ကင်ဆာကိုစောစောသိဖို့ကအရေးကြီးတဲ့အခါကျတော့စောစောသိနိုင်ဖို့ဘယ်လိုလက္ခဏာတွေကိုအဓိကထားပြီးတော့သတိထားစောင့်ကြည့်ဖို့လိုမလဲဆရာ
ဒီစီလန်းကြောင်းမှာယောဂတကူကူဖြစ်ပြီးဆိုရင်ပေါ့နော်ဥပမာရင်ယောဂဆိုတာဒီကင်ဆာလည်းဖြစ်စဉ်ဖြစ်မယ်စီလန်းညောင်းမှာပိုးဝင်လို့ပဲဖြစ်ခြင်းဖြစ်မယ်စီလန်းညောင်းမှာကြောက်တင်ရှိလို့ပဲဖြစ်ခြင်းဖြစ်မယ်เนาะအဲ့ဒီလိုအကြောင်းအကြောင်းညီကြောင်းဆိုရင်စီထဲမှာသွေးပါတတ်ပါတယ်เนาะစီထဲမှာသွေးပါတာကတော့ဒီကြောက်ကက်ကင်ဆာလို့တော့တစ်ချက်ချပြောလို့မရပါဘူးဒီကြောက်ကက်ကင်ဆာလူနာရီရဲ့90ရာခိုင်နှုန်းကစီထဲမှာသွေးပါတဲ့လက္ခဏာရင်းနဲ့လာတတ်ပါတယ်နောက်တချို့လူနာရီပေါ့เนาะ40ရာခိုင်နှုန်းကနေ90ရာခိုင်နှုန်းတော့ခါနာပြီးတော့လာတတ်ပါတယ်အကြောင်းခါနာရယ်ဆိုလို့ရှိရင်ပေါ်ပေါ်တယ်မထားသင့်ပါဘူးတချို့ကတော့ခါနာရယ်ဆိုရင်ဩယူယူနာရယ်ထင်ပြီးအကိုက်ခဲပြောက်သေးသေးတွေတောင်းမယ်လိမ့်သေးသေးတွေလိမ့်မယ်အဲ့လိုနဲ့ခဏတော့တက်တာသွားမယ်ဒါပေမဲ့အထဲမှာယောဂါတော့ဆက်ဖြစ်နေမှာပဲဆိုတော့ဒါမျိုးတွေဆိုရင်သူကနောက်ကျတတ်ပါတယ်နောက်တချို့ကျတော့ဘိုက်မှာအလုံးကြီးစမ်းပြီးတော့မှဆရာဝန်စီရောက်လာတယ်အဲ့လိုအလုံးစမ်းပြီးတဲ့လူနာတွေကတော့ဒီကြောက်ကက်ကင်ဆာသမားတွေမှာဆိုရင်ညာလုံး30လောက်ပဲရှိပါတယ်။ဒါတချို့လူနာတွေကြတော့သိပြီးတော့ယောဂအစင်အတင်းထန်သွားတဲ့အတွက်ကြောင့်ယောဂရှိမှတော့မသိဘူး။ဒါပေမဲ့အစားအသောက်တွေပြက်လာမယ်။ခန္ဓာကိုယ်လေးချိန်တွေယော့လာမယ်။ကိုယ်လုံးကြီးကျောင်းလာမယ်။ခြေထောက်တွေယောင်လာမယ်။နောက်ခန္ဓာကိုယ်နှက်မှာအကျိတ်တွေစမ်းမိလာမယ်
။ဟုတ်ကဲ့။အခုလိုလက္ခဏာတွေဖြစ်လာပြီးတော့ဒီယောဂကိုလည်းဆုံးဖြတ်နိုင်ပြီပေါ့ဆရာ။အဲ့ဒါဆိုရင်ကုသမှုပိုင်းရောဘယ်လိုရှိလဲဆရာ။အ
ဲပထမဆုံးကတော့ဒီလိုလက္ခဏာတွေနဲ့လာပြီးဆိုရင်ကြောက်ကက်ကင်ဆာလားဒီစီလန်းကြောင်းမှာတခြားယောဂါတွေကြောင်းပဲလားခွဲခွဲခြားခြားသိနိုင်ဖို့အတွက်တက်ခွဲစစ်ဆေးမှုတွေပြုလုပ်ရပါမယ်အဲ့ဒီမှာအရေးကြီးဆုံးကတော့ဓာတ်မှန်ပါပဲအာထရဆောင်းလို့ခေါ်တဲ့ DV ဓာတ်မှန်ပေါ့နော်စောစောစီးစီးသိနိုင်ပါတယ်နောက်ဒီကပို့ပြီးတော့ကောင်းတာကတော့ကွန်ပျူတာဓာတ်မှန်လို့ခေါ်တဲ့ CT scan နောက် MRI အဲ့ဒီဓာတ်မှန်တွေနဲ့ကြိုက်ကြည့်လိုက်မယ်ဆိုရင်ယောဂါရဲ့အဆင့်ကိုအသိနဲ့ယောဂပြန်နေပြီလားကြောက်ကမှာပဲရှိနေသေးသလားသိစိတ်သိနိုင်ပါလေ
ဟုတ်ကဲ့ကုသမှုအပိုင်းအောင
်အဓိကတော့ဒီကြောက်ကက်ကင်ဆာမှာအခုကုသတဲ့နည်းအများကြီးရှိပါတယ်အဲ့ဒီထဲမှာမှာခွဲစိတ်ကုသတဲ့နည်းအရောအထူးရောက်ဆုံးအကောင်းဆုံးပါပဲဒါကလည်းယောဂကိုစောစောသိတဲ့နိုင်ဆိုရင်ကျွန်တော်တို့ထုံနိုင်တဲ့နေထားရှိတယ်ဆိုလို့ရှိရင်အကောင်းဆုံးပါပဲဒါပေမဲ့တချို့သောလူနာတွေမှာသူတို့ကအဆင့်အရန်ကိုလွန်ပြီးတော့မှရောက်လာတဲ့လူနာတွေကြတော့ဒီခွဲစိတ်ကုသဖို့ကမဖြစ်နိုင်တော့ဘူးအဲ့လိုလူနာတွေမှာလည်းဒီခီမိုသီရပီအင်မျူနိုသီရပီတို့ခေါ်တဲ့ဒီဆေးသွင်းပြီးတော့ကုသတဲ့နည်းတွေနောက်တစ်ခုကတော့ဒီဓာတ်ရောင်ကြီးနဲ့ကုတဲ့နည်းပေါ့
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ကိုဝင်းမင်းစီစဉ်တင်ဆက်ပေးနေတဲ့ကျန်းမာရေးအစီအစဉ်ကိုအခုလိုကြာသပတေးနေ့ညပိုင်းမှာအသစ်ထုတ်လွှင့်ပေးပြီးပြန်လည်ထုတ်လွှင့်ချက်ကိုတောက်ကြနေမနေ့ပိုင်းမှာတစ်ချိန်နားဆင်နိုင်ပါလိမ့်ရှင်မြန်မာရေးသုံးသပ်ချက်ကိုမထုတ်လွှင့်ခင်စနေနေ့ညတိုက်ရိုက်လေးလိုင်းဆွေးနွေးကြမယ်အကြောင်းအရာကိုလည်းပြောပြပါရစေအောင်ရှင
်ဒီမိုကရေစီပြုပြင်ပြောင်းလဲရေးတစ်စိတ်တစ်ပိုင်းအဖြစ်၅နှစ်တာသမရတက်တမ်းမှာအစိုးရအုပ်ချုပ်ရေးရန်နေရာတိုးတက်ဖို့ကြိုးပမ်းခဲ့တယ်လို့နောက်လာမယ့်၅နှစ်မှာလည်းပြည်သူအုပ်ချုပ်ရေးရန်နေရာဖြစ်အောင်အခြေခံဥပဒေမှာဖြစ်ဆက်သွားမယ်လို့သမရဦးသိန်းစိန်ကလာစင်မေကွန်မှာပြောကြားသွားပါတယ်။သမရဦးသိန်းစိန်လက်ထက်မှာပြည်သူအုပ်ချုပ်ရေးရန်နေရာဖြစ်ဖို့ဘာတွေစွမ်းဆောင်နိုင်ခဲ့တယ်လို့သောရရှင်တွေယူဆကြပါသလဲ။ပြည်သူကိုဗဟိုပြုတဲ့စနစ်ဖြစ်ဖို့ဆိုရင်ဘာတွေလိုအပ်နေသလဲဆိုတာကိုစနေနေ့ညတိုက်ရိုက်လေးလိုက်စစ်ဆေးမှာဆွေးနွေးကြမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးလို့တဲ့သောရရှင်တွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-2-3-2-3-5-5-5-4 ကိုဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားလို့ရပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်ရှင
်။ VOA American တန်ငတ်တိုက်ရိုက်လေးလိုင်းအစီအစဉ်ကိုအင်ကာနဲ့စနေညပိုင်းအစီအစဉ်တွေမှာတပတ်ကို2ချိန်ပုံမှန်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်ရှင်။ပါဝင်ဆွေးနွေးလို့ရင်ချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါရစေ။အခုမြန်မာရေးသုံးသပ်ချက်ကိုထုတ်လွှင့်ပေးပါတော့မယ်။ရွေးကောက်ပွဲကျင်းပပြီးအရတားတပိုင်းအစိုးရတက်လာတာ၅နှစ်နီးပါးရှိနေပြီဖြစ်ပေမဲ့အပြစ်အနာစာများတဲ့မဲစန္ဒာပေးပွဲဖြစ်နေတဲ့အကြောင်းဥအောင်ခင်နဲ့ကိုကျော်ကျော်သိန်းတို့ကသုံးသပ်တင်ပြပေးထားပါရစေ။
ပြည်သူ့ကိုယ်စားလှယ်ကအစိုးရဖွဲ့ပြီးပြည်သူ့စံတာကိုပို့ထုတ်နိုင်ဖို့ရွေးကောက်ပွဲကျင်းပတာဟာပုံမှန်လုပ်ရုံလုပ်စဉ်ဖြစ်ပါတယ်။ဒါပေမဲ့မြမရွေးကောက်ပွဲကတော့အစိုးရဖွဲ့ဖို့ကျင်းပတာမဟုတ်ပါဘူး။ရွေးကောက်ပွဲနိုင်တဲ့ပြည်သူ့ကိုယ်စားလှယ်နဲ့စစ်တပ်ကိုယ်စားလှယ်ကသမရရွေးနိုင်အောင်ကျင်းပတာဖြစ်ပါတယ်။လွတ်တော်ကရွေးကောက်တင်မြှောက်တဲ့သမရဟာသူလိုချင်တဲ့လူကိုရွေးပြီးအစိုးရဖွဲ့ပါတယ်။ဒါကြောင့်အစိုးရအဖွဲ့မှပြည်သူ့ကိုယ်စားလှယ်ပါဝင်စရာမလိုပါဘူး။ဒီလိုတချမ်းပဲစနစ်ကိုကဘာကလက်ခံတာကြောင့်2008အခြေခံဥပဒေကိုမပြင်ဘဲရွေးကောက်ပွဲကျင်းပမှာဖြစ်ပါတယ်။ဒီရွေးကောက်ပွဲကိုနိုင်ငံခြားအဖွဲ့အစည်းအတွန်များများကစိတ်ဝင်စားကြပါတယ်။ Princeton Tech ကပညာရှင်ကိုဦးက Elections and Political Transition in Myanmar ဆိုတဲ့စာရင်းကို February ကထုတ်ဝေပါတယ်။ထိ ंच ုပ်ပြီးအတွင်ကူးပြောင်းတာဖြစ်လို့ရွေးကောက်ပွဲကော်မရှင်နဲ့လုံခြုံရေးတာဝန်ခံတွေအဓိကအခန်းကပါဝင်တယ်လို့ဆိုပါတယ်။စေအုပ်စုအနောင်ရတဲ့2010ရွေးကောက်ပွဲကိုလှုပ်ရှားအဖြစ်မြင်ပြီးစေအုပ်စုအတွက်အရေးမကြီးတဲ့2012ရွေးကောက်ပွဲကိုတော့တရားမျှတတဲ့ဆောင်ရွက်ချက်အဖြစ်မြင်ပါတယ်။ဒီလာမယ့်ရွေးကောက်ပွဲမှာအမှားအယွင်းများမယ်လို့ခန့်မှန်းပါတယ
်။ Princeton တက္ကသိုလ်နဲ့မရှိမနှောင်းလန်ဒန်အခြေစိုက် Chatham House နိုင်ငံတကာလေ့လာရေးဌာနကရွေးကောက်ပွဲအလားအလာသုံးသပ်ပါတယ်။အခြေခံဥပဒေမပြင်နိုင်မှုအပြစ်အခက်မရဆဲနိုင်မှုနဲ့အုပ်စုအပြိုင်မှုတွေကြားကကျင်းပမဲ့ရွေးကောက်ပွဲဖြစ်လို့အရေးကြီးပေမဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးအတွက်တော့အလံဝေးနေသေးတယ်လို့ဆိုပါတယ်။ဤပီလာရောက်တော့ Brussels မြို့အခြေစိုက် International Crisis Group ICG ကအစီရင်ခံစာထုတ်ပြန်ပြီးရွေးကောက်ပွဲကော်မရှင်ရဲ့ချုပ်ရင်းချက်ကိုထောက်ပြပါတယ်။ NLD ကိုထောက်ခံကြမှာမို့ပြည်ခိုင်ဖြိုးကြီးဆိုးဖို့အလားအလာနေသွားပေမဲ့စေအုပ်စုကထောက်ခံသူသာသမရအစိုးရကိုဖွဲ့စည်းနိုင်မယ်လို့ဆိုပါတယ်။လွတ်တော်ကိုယ်စားလှယ်အများဆုံးရတဲ့ပါတီကအစိုးရမဖွဲ့နိုင်ပဲစေအုပ်စုလူလားသူကအစိုးရဖွဲ့တဲ့ရွေးကောက်ပွဲစနစ်နဲ့တင်မြှောက်တဲ့အစိုးရကိုယုံကြည်ဖို့ခက်ခဲလိမ့်မယ်လို့ ICG ကသုံးသပ်ပါတယ
်ရွေးကောက်ပွဲကာလမှာလွတ်လပ်စွာထုတ်ဖော်ပြောဆိုမှုနဲ့သတင်းမီဒီယာလွတ်လပ်မှုအရေးကြီးပုံကို Article 19အဖွဲ့ကအင်္ဂလိပ်မြန်မာနှစ်ဘာသာနဲ့စာတမ်းထုတ်ထားပါတယ်ပါတီနဲ့ကုသလေတွေအကြောင်းပြည်သူတွေသိရှိအောင်တင်ပြဖို့မီဒီယာမှာတာဝန်ရှိတယ်လို့ဆိုပါတယ်။အောက်ကလာရောက်တော့စီယက်တောအခြေစိုက် NBR အာရှသုတေသနဌာနကမြမရွေးကောက်ပွဲစောင့်ကြည့်ရေးစာတမ်းကိုထုတ်ဝေပါတယ်။စစ်ဘိုလ်လူတွေဥဆောင်တဲ့ရွေးကောက်ပွဲကော်မရှင်ကိုပြည်သူလူထုကအယုံကြည်မရှိဘူးလို့ဆိုပါတယ်။မင်းစန္ဒရှင်တန်း30ကျော်စရင်အကြီးအကျယ်မှန်းယွင်းနေတာကိုမင်းစန္ဒရှင်ကိုယ်တိုင်လာပြင်ဖို့ပြတ်တန်းထားတာဟာစင်းရသားတွေလုံနိုင်မှုခက်ခဲတယ်လို့ဆိုပါတယ်
။ Netherlands နိုင်ငံအခြေစိုက် Transnational Institute TNI ကတော့ဒိုင်ယန်နာနိုင်ငံရေးနဲ့ရွေးကောက်ပွဲအကြောင်းမကြာမီကစာတမ်းထုတ်ထားပါတယ်။ဒိုင်ယန်နာပါတီတွေဟာကိုယ်စားလှယ်နေရာအတော်များများအနိုင်ရလိမ့်မယ်လို့မျှော်လင့်ရပေမဲ့ပြည်တော်စုနဲ့ပြည်နယ်လွတ်တော်ကိုပြောင်းလဲနိုင်လောက်တဲ့အင်အားရှိမှာမဟုတ်ဘူးလို့သုံးသပ်ပါတယ်။အာဏာပိုင်တွေဟာလူညုံရေးအကြောင်းပြပြီးခြေလှယ်နိုင်တာကိုထောက်ပြထားပါတယ်။မဲပေးသူ51ရာဂိုင်နှုန်းရှိတဲ့မဲဆန္ဒနယ်မြေသားလျင်တရားဝင်တာကြောင့်51ရာဂိုင်နှုန်းကျော်တာနဲ့ပြည်ခိုင်ဖြိုးနိုင်အောင်လူညုံရေးအကြောင်းပြပြီးမဲဆန္ဒပေးပွဲကိုချုပ်ချယ်ကန့်သက်လာနိုင်တယ်လို့ဆိုပါတယ်။မူဝါဒကိုအချိန်မကန်ပဲပိုးကိုရေးနဲ့လူမျိုးရေးကိုကြည့်ပြီးမဲဆန္ဒပေးကြလိမ့်မယ်လို့ TNI အဖွဲ့ကသုံးသပ်ထားပါတယ်
။လမ်းမဲရွေးကောက်ပွဲရဲ့အဓိကပြဿနာကမဲဆန္ဒရှင်စရဲမှာအပြစ်အနာအဆာတွေများနေတာဖြစ်ပါတယ်။တလူမဖြစ်ရအောင် International Foundation for Electoral System IFES အဖွဲ့ကအမေရိကန်အကူအညီယူပြီးရွေးကောက်ပွဲကော်မရှင်ကိုလွန်ခဲ့တဲ့နှစ်ကစပြီးကူညီခဲ့ပါတယ်။မြို့နယ်330ကမဲစင်းကိုကွန်ပျူတာမှာတွင်းပြီးရေရှည်သုံးနိုင်အောင်စီစဉ်ပါတယ်။ဒါပေမဲ့တစ်နှစ်ကျော်ကြာတဲ့အခါမဲစင်းဟာ30ရာခိုင်နှုန်းသာမှန်နိုင်မယ်လို့ကော်မရှင်ကပြောတဲ့အတွက်မကြေမနက်ဖြစ်ကုန်ကြပါတယ်။ရွေးကောက်ပွဲကိုယုံကြည်အောင်လုပ်ဖို့ကော်မရှင်မှာတာဝန်ရှိတယ်လို့ကာတာစင်တာအစီရင်ခံစာမှာသုံးသပ်ထားပါတယ်။မဲစီးရင်မှားယွင်းနေပြီးမြေမဲယုံတာဝန်ခံကခွင့်ပြုရင်မဲပေးနိုင်တယ်လို့မဲဆန္ဒရှင်80ရာခိုင်နှုန်းဟာရွေးကောက်ပွဲကော်မရှင်လက်ထက်ရောက်နေတယ်လို့ဖြစ်နေပါတယ်။မဲပေးခွင့်မရရင်စူးစူးပူပူဖြစ်လာနိုင်တာဟာစိုးရင်စရာဖြစ်ပါတယ်။မဲပေးခွင့်မရှိသူမဲစီးရင်နဲ့ပါလာရင်ဖေထုတ်နိုင်ပြီးမဲပေးခွင့်ရှိသူမဲစီးရင်နဲ့မပါရင်ဖြစ်ဆွဲဖို့ကော်မရှင်အဖွဲ့ခွဲတွေကဆောင်ရွက်ရမယ်လို့ကော်မရှင်ဝက်ဘ်ဆိုက်မှာဖော်ပြထားပါတယ်။မာယွင်းနဲ့မဲစင်းနဲ့ကျင်းပမယ့်ရွေးကောက်ပွဲမှာမဲယုံအဖွဲ့ဝင်ကအစိုးရပြေးရမယ့်နေရာတွေမြားနေတာဟာချုံရင်းကျက်အဖြစ်ထောက်ပြကြပါတယ်ခင်ဗျာ။
ဥဟောင်းခင်ရဲ့မြန်မာရေးသုံးသက်ချက်ကိုအခုလိုကြာသပတေးနေ့ညပိုင်းမှာတစ်ချိန်နားဆင်နိုင်ပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့တနင်္ဂနွေနေ့မနက်ပိုင်းမှာနားဆင်နိုင်ကြပါရဲ့ရှင်။အခုနောက်ဆုံးကြံနေတဲ့တိုင်းရင်းသတင်းလွှာကဏ္ဍကိုနားဆင်ကြည့်ကြရအောင်ပါ။ထိုင်းမြန်မာနယ်စပ်ဒေသကနေတိုင်းရင်းသားသတင်းတောက်တွေကစူးစီးတင်ဆက်ပေးနေတာဖြစ်ပါရဲ့ရှင်။
ပတ်စဉ်တင်ဆက်သွားမယ်တန်ရင်တင်းလွာကကျူဆိုပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအမီပါ BNI ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တင်းလွာမှာနားဆင်ရမှာတွေကတော့ကချင်လက်နက်ကိုင်အဖွဲ့ခန့်အင်းနဲ့မြန်မာအစိုးရစစ်တပ်တို့ကြားကချင်ပြည်နယ်ဖားကန်ဒေသအတွင်းမှာတိုက်ပွဲပြင်းထန်စွာဖြစ်ပွားခဲ့ပါတယ်။မြန်မာတပ်မတော်ကနေကချင်ပြည်နယ်အတွင်းကိုစစ်အင်အားအလုံးရင်ဖြစ်တင်းနေတယ်ဆိုတာနဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါ်အောင်ဆန်းစုကြည်ရဲ့ကချင်ပြည်နယ်မဲဆွယ်စည်းရုံးရေးခီးစဉ်အပေါ်အမြင်ဘလို့ရှိကြပါကလေးဆိုတဲ့အကြောင်းတွေကိုကြားသိရမှာပါရှင
့်။ကျွန်မကနူးပန်ပါတင်းတွေကိုနိုင်ကွင်းအိမ်နဲ့အတူတင်ဆက်သွားမှာပါ။ကချင်လက်နက်ကိုင်အဖွဲ့ KIA နဲ့မြန်မာအစိုးရစစ်တပ်တို့အကြားကချင်ပြည်နယ်ဖက်ကန့်ဒေသအတွင်းအခုလ9ရက်နေ့ကစပြီးတိုက်ပွဲတွေဖြစ်ပွားနေပါတယ်ဖက်ကန့်မြို့နယ်နဲ့ဆယ်မိုင်လောက်သာဝေးတဲ့အောင်လတ်နဲ့ဂျာရာယန်ကျေးရွာအနီးတစ်ဝိုက်မှာအစိုးရတပ်နဲ့ KIA တပ်ရင်း6တို့အကြားတိုက်ပွဲတွေဖြစ်ပွားနေတာဖြစ်ပြီးတနက်တန်တွေလက်နက်ကြီးတန်တွေကြားနေရတယ်လို့လုံခင်းဒေသကဦးတန်ကွန်းကပြောပါတယ်တိုက်ပွဲဖြစ်ပွားနေတဲ့အောင်လတ်ကျေးရွာနဲ့ဂျာရာယန်ကျေးရွာအပြင်အနီးနာပတ်ဝန်းကျင်ကျေးရွာအသီးသီးကဒေသခံတွေဟာဖက်ကတ်မြို့နယ်လုံခင်းဒေသဘက်ကိုထွက်ပြေးတိမ်းရှောင်လာကြတယ်လို့ဦးတန်ကွန်းကဆက်ပြောပါတယ်။တစ်ဖက်မှာလည်းအော်တိုဘာလ15ရက်နေ့မှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့၈ဖွဲ့နဲ့အစိုးရတို့ဟာ NCA အပြစ်ခတ်ရက်စည်းစာချုပ်လက်မှတ်ရေးထိုးဖို့လည်းရှိနေပါတယ်
။ကချင်ပြည်နယ်ဘက်မှာအစိုးရစစ်တပ်ဘက်ကနေကုန်းလန်းရေလန်းနဲ့စစ်အင်အားတွေလုံရင်ဖြစ်သိမ်းနေတာကြောင့်စစ်ရေးသိမ်းမှမဲ့အခြေအနေကိုဒေသခံတွေအနေနဲ့စိုးရိမ်နေကြရပါတယ်။အစိုးရစစ်တပ်နဲ့ကချင်လွတ်လပ်ရေးတပ်မတော် KIA ကြားစစ်ရေးသင်းမှနေဆဲဖြစ်တဲ့မန်စီမြို့ပတ်ဝန်းကျင်မှာလည်းအစိုးရစစ်တပ်ဘက်ကနေလက်နက်ကြီးတွေပါဝင်စစ်မျိုးတွေကန်လေးစည်းနဲ့တဲပို့ထားတာတွေ့ရတယ်လို့လည်း KIA ဘက်ကပြောပါတယ်။တနင်္ဂနွေလို့ပြစ်ကတ်ရစရေးစာချုပ် NCA လက်မှတ်ရေးထိုးရေးမှာ KIA ကပါဝင်တိုင်းဒေသလက်နက်ကင်ဆယ်ဖွဲ့ကအစင်သိမဖြစ်သေးဘူးဆိုတဲ့ရလဒ်တွေထွက်ပေါ်လာတဲ့နောက်ပိုင်းမှာအခုလိုစစ်အင်အားဖြည့်သိမ်းလာခဲ့တယ်လို့ KIA ဘက်ကပြောပါတယ်မြန်မာအစိုးရ UPWC အဖွဲ့ဒုတိယဥက္ကဋ္ဌဤတော်စုဝန်ကြီးဦးအောင်မင်းကတော့လက်မှတ်မထိုးသေးတဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေကိုထိုးစစ်ဆင်မှာမဟုတ်ဘူးလို့ပြောဆိုခဲ့ပေမဲ့လည်းကချင်လွတ်လပ်ရေးအဖွဲ့ KIU မြောက်ပိုင်းရှမ်းပြည်တပ်မတော် SSPP SSA DNL ကတောင်းပလောင်တပ်ဖွဲ့တွေနဲ့တိုက်ပွဲဖြစ်ပွားနေစေအခြေအနေမှာရှိနေပါတယ်
တမရောကကွယ်ရေးဦးစီးချုပ်ဝကြုံမူချင်းမင်းအောင်လိုင်းရဲ့ကရင်ပြည်နယ်ခရီးစဉ်အတွင်းဖာပုံမြို့ကိုရောက်ရှိရာမှာလက်ရှိရရှိထားတဲ့ငင်းချမ်းရေးခိုင်မာမှုကိုအခြေခံပြီးကရင်တပြည်နယ်လုံးဖွံ့ဖြိုးဖို့အရေးတမရောအနေနဲ့လှုပ်ဆောင်သွားရမှာဖြစ်တယ်လို့မကြာခင်မှာ NCA လက်မှတ်ရေးထိုးတော့မှာဖြစ်တယ်လို့ပြောဆိုခဲ့ပါတယ်တမရော်ကကွယ်ရေးဦးစီးချုပ်အနေနဲ့အော်တိုဘာလ6ရက်နေ့ကကရင်ပြည်နယ်ဖာပိုမြို့ကိုရောက်ရှိခဲ့ပြီးရာသီဥတုအခြေအနေကြောင့်ဖအံမြို့ခရီးစဉ်ကိုဖျက်သိမ်းခဲ့ရတယ်လို့ကရင်ပြည်နယ်ဦးစီးအရာရှိတက်မြတ်ဦးကပြောပါတယ်ကရင်ပြည်နယ်ဖအံမြို့မှာရှိတဲ့တက္ကသိုလ်နဲ့အခြေခံပညာကျောင်းများအတွက်ကကွယ်ရေးဦးစီးချုပ်ကနေကွန်ပျူတာတွေလူတန်းဖို့အစီအစဉ်အခမ်းအနားကိုလည်းပြန်လည်ရုပ်သိမ်းလိုက်ရပါတယ်
လမ်းမဲ့ယူကပွဲမှာမဲအောင်နိုင်ရေးအတွက်ရခိုင်မျိုးရပါတီဥက္ကဋ္ဌဒေါက်တာအီမောင်ဟာရခိုင်ပြည်နယ်တပတ်မဲဆွယ်စီယုံဟောပြောရေးခီးစဉ်ကိုစတင်လိုက်ပြီးဖြစ်ပါတယ်။အောက်တိုဘာလ3ကနေလက်ကုံထိစစ်သွေးမြို့ဝင်းကပါကွင်းကနေစပြီးဘုံနှကျွန်းမြောက်ဦးမင်းပြကြောက်ပြူနဲ့ရံပြဲမြို့နယ်တွေကိုတွားရောက်စီယုံရေးဆင်းသွားမှာဖြစ်ပါတယ်။ရခိုင်မျိုးရပါတီ AMP ဟာရခိုင်ပြည်နယ်လွှတ်တော်ကိုအပြည့်အဝချုပ်ကန့်နိုင်ရေးနဲ့ရခိုင်ကညမာကိုအပြည့်အဝဖန်တီးနိုင်ရေးအတွက်အောင်နိုင်ရေးကော်မတီကိုဖွဲ့စည်းလှုပ်ဆောင်နေပြီးရွေးကောက်ပွဲမှာအောင်နိုင်ချေများမယ်လို့စစ်သွေးမြို့ဟောပြောပွဲမှာပါတီဥက္ကဋ္ဌဒေါက်တာအေးမောင်ကပြောဆိုသွားပါတယ်။တခြားပါတီခေါင်းဆောင်တွေဖြစ်တဲ့ဦးအေးတာအောင်ဦးဦးလှစောနဲ့ဦးခိုင်ပြည်စုတို့ကလည်းဒေသတွေခွဲပြီးစီယုံဟောပြောရေးတွေလှုပ်ဆောင်နေကြပါတယ်
။မွန်ပြည်နယ်ဘီးလင်းမြို့နယ်ဘော်နော်ကီကျေးရွာအုပ်စုမှာမဲစင်ကောက်ခံခြင်းမရှိသေးတဲ့အတွက်လာမယ့်အထွေထွေရွေးကောက်ပွဲမှာမဲပေးခွင့်မတိချသေးဘူးလို့မွန်ပြည်နယ်ရွေးကောက်ပွဲကော်မရှင်အဖွဲ့ခွဲယုံတာဝန်ရှိသူတွေကပြောပါတယ်။ဘော်နော်ကီကျေးရွာအုပ်စုအတွင်းမှာကျေးရွာ9ရွာရှိပြီးကရင်အမျိုးသားအစည်းအရုံးခေညူထိန်းချုပ်နယ်မြေအတွင်းပါဝင်နေခြင်းကြောင့်မဲစန္ဒရှင်စည်ရင်းများပြုစုနိုင်ခြင်းမရှိသေးဘူးလို့မ
may be Queen Yashibo Dread Bitang Su Yuka Boy Commission yet some people mabe Moody Relo Mumbine Yuka Boy Commission Puer Quayo Yuka Boy Yashi Hinlin Taka Sobare Allah to Gijin Bine Ta in Sejim Yone Dread Jiwa Usu Lizzie Jaw Yuabong Naya Jaw May be Queen Song Show Nibare ဒီတင်လာရဲကိုဆက်လက်တင်ဆက်ပေးသွားမှာပါ။NLD ပါတီဥက္ကဋ္ဌတော်အောင်ဆန်းစုကြည်ဟာအခုနောက်ပထမအပတ်မှာကချင်ပြည်နယ်မြစ်ကြီးနားမြို့ဝိုင်းမော်မြို့ပါဝင်ဗမော်မိုးငင်းမိုးမောက်စားတဲ့ဒေသတွေမှာပါတီစည်းရုံးရဲ့အနေနဲ့ဒေသခံပြည်သူတွေနဲ့တွေ့ဆုံပြီးဟောပြောပွဲတွေပြုလုပ်ခဲ့ပါတယ်။ဒေါ်အောင်ဆန်းစုကြည်ရဲ့ကချင်ပြည်နယ်ခီးစဉ်အပေါ်ကချင်လူမှုအဖွဲ့အစည်းတွေနဲ့နိ
ကျမတို့တွေကအတူပြည်သူနဲ့တကွအတူအဖြစ်ရှားလေဘူ
းဟုတ်ကဲ့ဒါကတော့အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီဥက္ကဋ္ဌဒေါ်အောင်ဆန်းစုကြည်ကကချင်ပြည်နယ်ခီးစဉ်တွင်ပြည်စုံစီမံကိန်းနဲ့ပတ်သက်ပြီးပြောဆိုသွားတာပါတော်အောင်ဆန်းစုကြည်ရဲ့စီယုံရီခီးစဉ်မှာဟောပြောမှုနဲ့ပတ်သက်လို့ကချင်ပြည်နယ်လူထုအခြေပြုအရက်ဖက်လူမှုဖွဲ့စည်းသူခုဖြစ်တဲ့ဒေါ်ကျန်တာနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းရဲ့အစီအစဉ်ညှိနှိုင်းရေးမှူးဒေါ်နန်းပူကခုလို့ပြောပါရယ
်ချင်းရီနိုဘယ်ဆုရှင်တဦးဖြစ်တဲ့အန်ဒီစုကိုကချင်အရေးမှာဝင်ရောက်ပြောဆိုတာတော့ညှိနှိုင်းဖြစ်စဉ်မှာ peace process မှာပါဝင်ပြီးတော့ပြောဆိုတာတော့ကိုကျွန်တော်တို့ညွှန်လင့်ပါတယ်လို့
ဒေါ်အောင်ဆန်းစုကြည်ရဲ့ဥဆောင်မှုနဲ့မြန်မာနိုင်ငံပြုပြင်ပြောင်းလဲနိုင်ရေးကိုမျှော်လင့်ကြောင်းဒေါ်ကျန်တာနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းဖွဲ့ရဲ့စီစီညှိနှိုင်းရမှုဒေါ်နန်ဘူးကအခုလိုဆက်ပြောပါတယ
်အမျိုးသမီးချန်ပီယံတယောက်အနေနဲ့မြင်တဲ့အတွက်ကြောင့်မလို့လွတ်တော်ထဲမှာဆက်လက်ပြီးတော့ဝင်ပြီးတော့တစ်ချိန်တည်းမှာပဲအစိုးရဖြစ်နေအနိုင်ရပို့ရန်အတွက်လည်းမျှော်လင့်ပါတယ်လို့အဲ့ဒီအခါမှာတကယ်ပဲမြန်မာနိုင်ငံကိုပြည်ပြင်ပြောင်းလဲရေးကိုထူးပြီးတော့ဦးဆောင်နိုင်မယ်လို့ကျွန်တော်တို့မျှော်လင့်နေပေါ့နော
်စီလုံးညီညွတ်ရေးနဲ့ဒီမိုကရေစီပါတီကချင်ပြည်နယ်ရဲ့ဥက္ကဋ္ဌဦးခတ်သိန်းအနေနဲ့ကတော့ပါတီကြီးတွေအနေနဲ့နိုင်ငံနှံ့ပြားမှာပါဝင်ရှင်ပြိုင်နေပေမဲ့တိုင်းဒေသတွေမှာတော့တိုင်းဒေသပါတီတွေကဦးစားပေးသင့်တယ်လို့ပြောပါတယ်
ဒီနေ့ကျွန်တော်တို့တိုင်းသားစီလုံးညီညွတ်ရေးနောက်ပြီးတော့ဒေသအလုံးဖွံ့ဖြိုးတိုးတက်ရေးဆိုတဲ့နေရာမှာအမှန်တကယ်သူ့ဒေသမှာနေထိုင်တဲ့တိုင်းရင်းသားတွေသူ့ဒေသနဲ့သူ့ရင်းတိုင်းရင်းသားတွေဖွံ့ဖြိုးအောင်တိုးတက်အောင်လုပ်မယ်ဆိုတဲ့ပါတီတွေကိုလည်းဒါကတော့ဦးစားပေးတဲ့နယ်စဉ်းစားပေးတဲ့နယ်လို့တော့အဲ့လိုတော့တုံ့တပ်ပါလား
။ကချင်ပြည်နယ်ဒီမိုကရေစီပါတီဥက္ကဋ္ဌဒေါက်တာမနန်သူကြာကလည်းတော်အောင်ဆန်းစုကြည်ရဲ့ခီးစဉ်နဲ့ပတ်သက်ပြီးကချင်ပြည်နယ်အတွင်းကဒေသခံတိုင်းသားပါတီတွေနဲ့တဟဆာသာဖြစ်စီရှင်ပြီးဒေတာခံပါတီတွေကိုဥပိ္ပခါပြုပြီးပြည်သူတွေကိုစီယုံရေးလှုပ်ဆောင်သွားတာမျိုးမဖြစ်သင့်ပဲကချင်ပြည်နယ်ရေးကချင်လူထုအရေးကိုအတူတကွပူးပေါင်းဆောင်ရွက်သင့်တယ်လို့ပြောဆိုခဲ့ပါတယ်။ဒေါ်အောင်ဆန်းစုကြည်ရဲ့ကချင်ပြည်နယ်ခီးစဉ်တွင်မြစ်ဆုံစီမံကိန်းကိစ္စဒေတာတွင်မူရေးစေဝါပြသနာဖက်ဒရယ်ပြည်ထောင်စုတည်ဆောက်နိုင်ရေးအတွက်ပြည်တွင်းငင်းချမ်းရေးရေးကြီးကြောင်းကိစ္စရပ်တွေကိုရှင်းလင်းပြောဆိုစီယုံသွားခဲ့ပါတယ်။
ဆက်ပြီးတော့မြန်မာအစိုးရနဲ့တိုင်းသာလက်နက်ကိုင်အဖွဲ့ရှစ်ဖွဲ့တို့အကြားမကြခင်တနင်္ဂနွေလို့အပြစ်ခတ်ရက်ဖို့ NCA သဘောတူစာချုပ်လက်မှတ်ရေးထိုးတော့မှာဖြစ်ပေမဲ့ရှမ်းပြည်နယ်အတွင်းမှာတိုက်ပွဲတွေတိုးပြီးတော့ဖြစ်ပွားလာနေပါတယ် NCA လက်မှတ်ထိုးဖို့ညှင်းဆန်ခဲ့တဲ့မြောက်ပိုင်းရှမ်းပြည်တပ်မတော် SSPP SSA တပ်ဖွဲ့အပေါ်မြန်မာအစိုးရတပ်မတော်ကနေထိုးစစ်ဆင်နွှဲမှုအခြေအနေတွေကိုတော့စိုင်းမင်းကနေအခုလိုစူးစီးတင်ဆက်ထားပါတယ်
NCA လက်မှတ်ရေးထိုးဖို့အစဉ်တည်းမဖြစ်သေးကြောင်းအကြောင်းပြန်ထားတဲ့မြောက်ပိုင်းရှမ်းပြည်တပ်မတော် SSPB SSA ဌာနချုပ်တောင်ဘက်ခုနှစ်မိုင်ကျော်အကွာမှာရှိတဲ့ Non Kid Nabi တပ်စခန်းကိုအစိုးရတပ်မတော်ကနေအင်အားတုံးတိုက်ခိုက်ခဲ့တာပါ SSPB SSA ပြောခွင့်ရဒုတိယပုံမူကြီးဆိုင်လာက NCA လက်မှတ်ရေးထိုးဖို့ညှင်းဆန်ထားလို့မြန်မာစစ်တပ်ကနေတိုက်ခိုက်လာတယ်ဆိုပြီးပြောပါတယ်လို့ည
ာယူထားတဲ့တပ်စခန်းကိုလုံးဆိုင်တဲ့အနေထားဖြစ်နေတယ်လို့ကတော့သုံးသပ်ရတာကတော့ကျွန်တော်အဲ့ဒီ MCA လက်မှတ်ရေးထိုးပွဲပေါ့နော်အဲ့ဒီကမိကလာရင်ကျွန်တော်တို့ပေါ်ထိုးစစ်နော်အဲ့ဒီစီမံရေးအဲ့ဒီအားတွေဖြည့်လာတယ်နောက်ဆုံးကျွန်တော်တို့လက်မှတ်မထိုးဖြစ်တော့ချိန်ပါအဲ့လိုဝင်ရောက်ဖြစ်ခဲ့တဲ့ကျွန်တော်တို့အခုဆိုင်ရတယ်ကျွန်တော်
ကာလာတန်ကြာတိုက်ပွဲညင်တက်နေတဲ့မြောက်ပိုင်းရှမ်းပြည်တပ်မတော်ဘက်ကိုအောက်တိုဘာလ6ရက်နေ့ကမြန်မာစစ်တပ်ကနေစတင်တိုက်ခိုက်လာခဲ့တာပါရှမ်းပြည်တပ်မတော် SSPP SSA NCA လက်မှတ်ရေးထိုးဖို့အစဉ်တင်ဖြစ်မနေပေမဲ့ပြည်내အဆင့်ပြည်ထောင်စုအဆင့်အပြစ်ခတ်ရက်စရေးသဘောတူစာချုပ်လက်မှတ်ရေးထိုးထားတဲ့အတွက်စတင်ပြစ်ခတ်တဲ့ဘက်ဟာသဘောတူညီမှုကိုချိုးဖောက်တယ်လို့ငြင်းချမ်းရေးလုပ်ငန်းပံ့ပိုးပေးနေတဲ့ပြည်ထောင်စု Institute Director ဦးခွန်ဆိုင်ကပြောပါတယ်
ဒီလို SSPB ကစတဲ့တဲ့ဆိုရင် SSPB ကပြစ်ခတ်ရက်စင်းကြီးစာချုပ်နော်ဒီနေ့အစ်စ်ဒီကောင်စုအစ်စ်ကိုချိုးဖောက်တာလို့ယူပါရမှာပေါ့
ဒီလိုအစိုးရဘက်ကဆက်တယ်ဆိုလို့ရှိရင်အစိုးရဘက်ကနေကမပြစ်ခတ်ရက်စေးရေးစာချုပ်ကိုချုပ်ခေါက်တယ်လို့ဆိုရမှာပေါ့စစ်မှန်တဲ့ငြိမ်းချမ်းရေးရဖို့အစိုးရတမ်တော်ဘက်ကနေတဘောထားပြောင်းလဲမရမယ်လို့ရှန်တိုင်းတမ်းမြတ်ဒီမိုကရေစီဖွဲ့ချုပ်ပြောခွင့်ရဆိုင်လက်ကပြောပါတယ်နိုင်ငံရေးကိုစီးရင်းနဲ့ဖြည့်ရှင်းတယ်လို့ဖြစ်တဲ့အတွက်ကြောင့်မို့လို့မှန်ကန်တဲ့ဖြည့်ရှင င်တုံးနေတဲ့လမ်းစဉ်တွေကိုပြန်လည်တုံးပတ်တဲ့လို့ပြောတတ်လို့ပါ
စက်တင်ဘာလကုန်ပိုင်းမှာကျင်းပခဲ့တဲ့တိုင်းရင်သားထိပ်တိစည်းဝေးကနေရှမ်းပြည်တပ်မတော် SSPP SSC အပါအဝင်လက်နက်ကင်ဖွဲ့ဆယ်ဖွဲ့ဟာတနင်္ဂနွေလုံးပြည်ခတ်ရက်စရေးစာချုပ် NCA ကိုအားလုံးပါဝင်မှလက်မှတ်ရေးထိုးမယ်လို့ဆုံးဖြတ်ထားပြီးတဲ့နောက်ပိုင်းမြန်မာစစ်တပ်ကနေထိုးစစ်ဆင်တိုက်ခိုက်လာတာလည်းဖြစ်ပါတယ်
ခုဆက်ပြီးတော့တရင်ချင်းချုပ်ကိုနားဆင်ကြရမှာပါရှင
်။ကချင်လက်နက်ကိုင်အဖွဲ့ KIA နဲ့မြန်မာအစိုးရစစ်တပ်တို့အကြားကချင်ပြည်နယ်ဖက်ကန်တီတာအတွင်းမှာဒီလပထမအပတ်ကစပြီးတိုက်ပွဲပြင်းထန်စွာဖြစ်ပွားခဲ့သလိုမြန်မာတပ်မတော်ဘက်ကလည်းစစ်အင်အားတွေအလုံးရင်းနဲ့ဖြစ်တင်းနေပါတယ်
။တရက်ရှင်တွေခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်းဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီရာ
ထိုင်းနယ်စပ်ဒေသကနေစူးစီးထုတ်လွှင့်ပေးနေတဲ့တိုင်းရင်သတင်းလွှာကဏ္ဍကိုနားဆင်ကြရတာပါဒီစီစဉ်ကိုတောက်ကြနေမနေ့ပိုင်းမှာပြန်ပြီးတော့နားဆင်နိုင်ကြပါရဲ့ရှင်အခုထုတ်လွှင့်ပေးနေတဲ့ည9နာရီကနေ10နာရီထိအစီအစဉ်အစအဆုံးကိုအတန်လွှင့်ချိန်ပြီးပြီးချင်းည10နာရီကနေ11နာရီထိလိုင်းဒိုမီတာ32နဲ့50တို့ကနေနားဆင်နိုင်ကြပါရဲ့ရှင်အခုကြာသပတင်းနေ့ညပိုင်းအစီအစဉ်အဆုံးသတ်ခင်မှာသတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းကတက်လှည့်ပြညာပေးပါဦးမယ်ရှင်
ဒီရီးယားနိုင်ငံမှာရုရှားကစီးရီးလုံဆောင်မှုတွေစိုးရိမ်မှတိုးမြင့်လာတဲ့ပေါ်မြောက်အတ္တလန္တိတ်စာချုပ်နေတိုးဖွဲ့အကြီးအကဲကပြစ်တင်ဝေဖန်လိုက်ပါတယ်။စီးရီးယားသဘောနေကိုရုရှားကလေကြောင်းကနေတိုးမြင့်တိုက်ခိုက်နေတဲ့ဒစီတစ်ပိုင်းအဖြစ်ပယ်ထေးတုံးကြီးတွေနဲ့ပြစ်ခတ်တိုက်ခိုက်ခဲ့ပြီးနောက်ပြန်မှာပဲနေတိုးကြီးကဲကအဲ့လိုဝေဖန်တာပါ။မြန်မာနိုင်ငံမှာနိုဝင်ဘာလ10ရက်နေ့ကျင်းပမယ်လို့ကြေညာထားတဲ့ရွေးကောက်ပွဲတွေကြောင့်မြန်မာနိုင်ငံစီခီးသွားမဲ့အမေရိကန်နိုင်ငံသားတွေကိုအမေရိကန်နိုင်ငံရဲ့ဌာနကအောက်တိုဘာလ9ရက်နေ့ဇွန်နဲ့တတိပေးချက်ထုတ်ပြန်ထားပါတယ်။ရွေးကောက်ပွဲမတိုင်ခင်ရွေးကောက်ပွဲကာလနဲ့ရွေးကောက်ပွဲပြီးတဲ့နောက်ပိုင်းလူညိုရေးအခြေအနေကိုအထူးသတိထားပြီးစောင့်ကြည့်ကြဖို့အမေရိကန်နိုင်ငံသားတွေကိုတိုက်တွန်းထားပါတယ်။ခရီးသွားသူတွေအနေနဲ့ရွေးကောက်ပွဲကာလအတွင်းမှာအခက်အခဲဖြစ်တာတွေဒါမှမဟုတ်အဆင်ပြေတာတွေကြုံရနိုင်တာကိုသတိပြုမိကြတဲ့နယ်လို့နိုင်ငံရေးဌာနကထုတ်ပြန်ထားပါတယ်။အခုခရီးသွားသတိပေးချက်ဟာဒီဇင်ဘာလ20ရက်နေ့ကြားမှာတက်တန်းကုန်ဆုံးပါမယ်။2015ခုနှစ်တည်းစာပေဆိုင်ရာနိုဘယ်ဆုကိုဘယ်လာရုစ်နိုင်ငံသူစာနာရှင်သမားဆဗလာနာအလက်ဆေးဗစ်ကိုဆွီဒင်နိုင်ငံစတော့ခိုးမြို့အခြေစိုက်နိုဘယ်ဆုရွေးချယ်ရေးကော်မတီကချီးမြှင့်လိုက်ပါတယ်။သူရဲ့အတန်မျိုးစုံပါတဲ့ရေးသားချက်တွေကြောင့်မိမိတို့ခေတ်ကာလရဲ့ခံစားရမှုနဲ့ရဲစွမ်းတက်တီတို့အတွက်ထင်ရှားတဲ့တာဒကာတစ်ခုဖြစ်တာကြောင့်အခုလိုရွေးချယ်တာဖြစ်တယ်လို့ဆုရွေးချယ်ရေးကော်မတီကပြောပါတယ်။ကမ္ဘာဘောလုံးအဖွဲ့ချုပ် FIFA ရဲ့လက်ရှိဥက္ကဋ္ဌ Sepp Blatter နဲ့သူ့နေရာမှာဆက်ခံဖို့အလားအလာရှိနေသူတို့ကို FIFA ရဲ့ကိုကျင့်သိက္ခာဆိုင်ရာကော်မတီကတာဝန်ကနေရပ်ပေါင်း90ကျောင်းဆိုင်းငံ့ထားလိုက်ပါတယ်။ Blatter နဲ့ဥရောပဘောလုံးအဖွဲ့ချုပ် UEFA အကြီးအကဲ Michel Platini တို့ကိုကော်မတီကဒီကနေ့မှအခုလိုရေးယူလိုက်တာပါ။2012ခုနှစ်မှာပလာတီနီကိုဒေါ်လာ2,000,000ပေးခဲ့တဲ့ကိစ္စနဲ့ပတ်သက်လို့ဆွစ်ဇာလန်အစိုးရရှိနေတွေကဘလက်ဒါဘောရာဇဝတ်ကြောင်းစုံစမ်းစစ်ဆေးမှုတစ်ခုဖွင့်ခဲ့ပြီးသတင်းနှစ်ပတ်မပြည့်ခင်မှာပဲအခုလိုယာရုကနေဆိုင်းငံ့ထားလိုက်တာပါခင်ဗျာ
။ဂျာသာပရီနေညပိုင်းနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကြီးညာပေးသွားတာပါ။ဒီညအစီအစဉ်ထုတ်လွှင့်ရမှုကကိုအောင်လွင်ဦးဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့ Nick Evanoff ဖြစ်ပါတယ်။အခုထုတ်လွှင့်ပေးနေတဲ့စီစဉ်တွေကို VOA မြန်မာပိုင်းစီစဉ်အင်တာနက်စာမျက်နှာဖြစ်တဲ့ bamis.voanews.com ကနေပြီးတော့လည်းနားဆင်နိုင်ကြပါတယ်။မနေ့ဖန်တောက်ကြနေမနေ့ပိုင်းအစီအစဉ်တွေကိုတော့လိုင်းဒိုမီတာ32.40-49တို့ကနေတိုက်ရိုက်ဖန်ယူနားဆင်နိုင်ပါတယ်ရှင်။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးထူးတင်ပါတယ်။တောတာရှင်များနဲ့တကွမြန်မာပြည်သူကြည်သာအားလုံးရှင်လန်းချမ်းမြေကြပါစေရှင်။
This program has come to you from the Voice of America, Washington.